Welcome to the Voice of America in Burmese.
Minglai na jama shin VO American tan ga ni 2022 khu ne November 25 ye Chatarin ni nya bai VO nya ma bai season ni go American pi daw su Washington DC myo ro ga ni Myanmar Center chain nya 9 na ya ne 10 na thi sa tin thong ne pe ni ba bi light meter 19 25 32 ne light lamp meter 190 ro ga ni dai ya na sin nai de lo VO ye Facebook sa myan na ne website sa myan na re ga ni le dai ya chi shin nai ma de shin VOA Radio အစီအစဉ်တွေကိုရုပ်တံနဲ့လည်းတွဲဖက်ထုတ်လွှင့်ပေးနေပါတယ်။ဒီကနေ့ညအတွက်အစီအစဉ်တွေကိုကျွန်မအလေးမာကအစီအစဉ်မှုအဖြစ်စတင်ထုတ်လွှင့်ပေးနေပါတယ်
။မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကတော့ဇွန်လိုက်မှာဒီညမှာထူးခြားတဲ့သတင်းတွေကတော့ဒေါန်ဆန်းစုကြည်ဩစတြေးလျနိုင်ငံသားရှောင်းတန်နယ်တို့အပါအဝင်၅ဦးပေါ်ဆွဲချက်တင်ထားတာတွေဒီကနေ့ကြားနာဆစ်ဆဲပါတယ်။မြန်မာနိုင်ငံမပါဘဲအာရှဥရောပထိပ်သီးဆွေးနွေးပွဲကျင်းပခဲ့ပါတယ်။ဂျပန်နဲ့ဗီယက်နမ်ဝန်ကြီးချုပ်တို့တွေ့ဆုံပြီးမြန်မာအရေးအပါအဝင်ဒေသရင်းကိစ္စရပ်တွေဆွေးနွေးခဲ့ပါတယ်။ဒီသတင်းတွေအပါအဝင်တခြားထိပ်တန်းရောက်သတင်းတွေကိုတော့ကောင်းမြတ်သူနဲ့အတူတင်ပြပေးတော့ပါမယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီလိုထိုင်နေရောက်သတင်းတွေနားဆင်ပြီးဒီကနေ့ညပိုင်းသတင်းလောမှာတော့နိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်အပါအဝင်သူ့ရဲ့အကြံပေးဩစတြေးလျနိုင်ငံသားရှောင်းထန်နဲ့ NLD အစိုးရလက်ထက်ဝန်ကြီးသုံးဦးကိုဒီကနေ့တရားလွန်ဆက်တင်ဆစ်ဆေးပါတယ
်တေလိုဆစ်ပြီးတော့မစ္စတာရှောင်းနေရဲ့ရှေ့နေဦးမြင့်ဝင်းကကျန်လာနေဖို့မေးတယ်တေလိုအဓိကဆစ်ဆေးခြင်းပေါ့တေလိုအဓိကဆစ်မေးရဲ့
ဒေါ်ဆန်းစုကြည်ရဲ့ရှင်းနေပြောပြခဲ့တာပါဒီသတင်းနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ဒီသတင်းနဲ့အတူချင်းပြည်နယ်ထန်တလန်မှာမီးထက်လောင်ကျွမ်းလို့အင်ဂျင်အနည်းဆုံး50နီးပါးမီးသိမ်းခဲ့တဲ့သတင်းကြားပြည်နယ်ဒီမော့ဆိုမြို့နယ်မှာစစ်တပ်နဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကြားတိုက်ပွဲဖြစ်ပွားတဲ့သတင်းကချင်ပြည်နယ်မွန်းညင်းအမျိုးအနီးကချင်လက်နက်ကိုင်တရင်ကိုစစ်ကောင်စီကလက်နက်လေရင်နဲ့ပုံကျဲတဲ့အကြောင်းစရတဲ့ဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အတူကြာတာပြည်နယ်နောက်ပိုင်းကြတာပြင်းနေနေပိုင်းတင်ဆက်နေကြဦးအောင်ခင်ရဲ့မြမအရေးတုံသက်ချက်ကျမအေးခဏနဲ့တိုင်းရင်းဒေသကသတင်းလွှာတွေစရဲအပတ်စဉ်ခဏတွေကိုနားဆင်ရဖို့ရှိပါတယ်အရင်ဆုံးတော့ထိတ်တဲရောက်မြမနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုက်နဲ့ကိုအောင်မြတ်သူတို့ကကြေညာပေးမှာဖြစ်ပါတယ်ရှင
်နိုင်ငံတော်လေးဝက်ချက်အုပ်ဥပဒေကိုချိုးဖောက်တယ်ဆိုလို့ဆိုပြီးဒေါအောင်ဆန်းစုကြည်ဩစတြေးလျနိုင်ငံသားရှောင်းတန်နယ်တို့အပါအဝင်9ယောက်ပေါ်ပူတွဲတရားစွဲထားတဲ့အမှုကိုနေပြည်တော်အထူးတရားရုံးမှာဒီကနေ့ဆက်လက်စစ်ဆေးကြနာပါတယ်ဒီနေ့မှာတော့အမှုဖွင့်တိုင်ကြားသူတရားလိုရဲမှုအောင်မျိုးလွင်ကိုနှစ်ဖက်ရှိနေတွေကမိကွန်းနေမိခဲ့ကြတယ်လို့ရှင်းနေတူကပြောပါတယ်ရှောင်းတန်နယ်တယောက်တည်းပေါ်နောက်ထပ်တရားစွဲထားတဲ့လာဝကအဲ့ဥပဒေချိုးဖောက်တဲ့အမှုအတွက်တရားလိုလာရောက်တာမရှိဘဲခွင့်တိုင်တာမှုဒီကနေ့မစစ်နိုင်ခဲ့ပါဘူးနောက်ထပ်တရားရုံးကိုလာမယ့်ဒီဇင်ဘာလ2ရက်နေ့မှာဆက်လက်စစ်ဆေးဖို့တရားရုံးကရည်ချင်းပေးထားပါတယ်။စီးပွားရေးအကြံပေးရှောင်းတနယ်ရဲ့ laptop ထဲမှာတွေ့ရတဲ့စီမံဘဏ္ဍာဝန်ကြီးဌာနနဲ့ဆက်ဆက်တဲ့ဆိုင်ရွက်စာတမ်းတွေကြောင့်သူ့ပြင်ဒေါအောင်ဆန်းစုကြည်နဲ့ NLD အစိုးရလက်ထက်ကဘဏ္ဍာရေးဝန်ကြီး2ဦးဖြစ်တဲ့ဦးကျော်ဝင်းနဲ့ဦးစိုးဝင်းဒုတိယဝန်ကြီးဦးဆက်အောင်စုစုပေါင်း5ဦးကိုစစ်အုပ်ချုပ်ရေးကောင်စီဘက်ကနိုင်ငံတော်လေးဝက်ချက်အဥပဒေပုံမှန်31ကငွေနဲ့တရားစွဲဆိုထားတာဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်စွဲချက်တင်ခံထားတဲ့အမှုတချို့ကိုရှေ့သတင်းဘက်ကစပြီးတရားသူကြီးကအဆုံးဖြတ်တီချတော့မှဖြစ်ပါတယ်။ဒီလိုအပြည့်သက်အမိန့်ချတဲ့အခါပြည်တွင်းပြပသတင်းတောက်တွေတရားရုံးမှာသွားရောက်လေ့လာနိုင်ခွင့်ရမရဆိုတာကို VOA ကမေးတဲ့အခါမှာတော့အထူးတရားရုံးဖြစ်တာမို့လေ့လာခွင့်မပေးနိုင်ဘူးလို့ဗိုလ်ချုပ်စော်မင်းထွန်းကဖြေဆိုခဲ့ပါတယ်။လက်ရှိမှာဒေါအောင်ဆန်းစုကြည်ကအမှုပေါင်း17မှုနဲ့ရင်ဆိုင်နေရပြီးအမှု9မှုနဲ့စွဲချက်တင်ခံထားရတာဖြစ်ပါတယ်ခင်ဗျာ။
နေ့ကြာကျင်းပနေတဲ့အာရှဥရောပ ASEM ထိပ်သီးအစည်းအဝေးကိုမြန်မာဘက်ကကိုယ်စားလှယ်မပါဘဲဒီကနေ့စတင်ကျင်းပပါရယ်လက်ရှိအာဆီယံအမြတ်ကြာဥက္ကဋ္ဌကမ္ဘောဒီးယားနိုင်ငံကဦးစီးပြီးတော့အွန်လိုင်းကနေကျင်းပတဲ့ဒီထိပ်သီးဆွေးနွေးပွဲမှာသူတို့ဘက်ကကိုယ်စားလှယ်မတက်ရောက်နိုင်ကြောင်းကိုမြန်မာစစ်ကောင်စီကကမ္ဘောဒီးယားနိုင်ငံကိုအသိပေးခဲ့တဲ့အကြောင်းအာဆီယံသတင်းအမြင့်တူသတင်းရင်းမြစ်တူကိုးကားပြီးတော့ထိုင်းဘန်ကောက်ဘုတ်သတင်းစာကဖော်ပြပါရယ်မြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်တပ်အကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုအာဆီယံထိပ်သီးအစည်းအဝေးတွေမှာတက်ရောက်ခွင့်မပြုတော့ဘဲနိုင်ငံရေးပိုင်းကမဟုတ်တဲ့ကိုယ်စားလှယ်ကိုသာဒီလိုဆွေးနွေးပွဲတွေမှာလက်ခံမယ်ဆိုပြီးတော့အာဆီယံနိုင်ငံရဲ့ခေါင်းဆောင်တွေကြားမှာဆုံးဖြတ်ချက်ချခဲ့ပြီးနောက်မှာမြန်မာဘက်ကလည်းအဲ့ဒီလိုကိုယ်စားလှယ်တွေကိုဆေးလို့မှမဟုတ်တဲ့အကြောင်းပြန်ခဲ့တယ်လို့သတင်းမှာဖော်ပြပါရတယ်။မကြာခင်ရက်ပိုင်းကတရုတ်နိုင်ငံဦးစီးကျင်းပတဲ့တရုတ်အာဆီယံထိပ်သီးအစည်းအဝေးကိုလည်းအလားတူအခြေအနေကြောင့်ပဲမြန်မာဘက်ကမတက်ရောက်နိုင်ခဲ့သလိုပီဂရလဘရူနိုင်းမှာကျင်းပတဲ့ ASEAN ထိပ်သီးအစည်းအဝေးကိုလည်းမြန်မာစစ်ကောင်စားမတက်ရောက်ခွင့်မရခဲ့ပါဘူး။အခု ASEAN ထိပ်အခု ASEAN အစည်းအဝေးမတက်ရောက်နိုင်တဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကတရားဝင်ထုတ်ပြန်ပြောဆိုတာမျိုးမရှိသလိုသတင်းဌာနအများပြားကမေးမြန်းတဲ့အပေါ်မှာလည်းစစ်ကောင်စီပြန်ကြားရေးကအခုထိထုတ်ပြန်ပြောဆိုတာမျိုးမတွေ့ရသေးပါဘူး။ ကိုဗစ်တိုက်ဖျက်ရေးပါဝင်ကမ္ဘာတဝန်းမှာကြုံတွေ့နေရတဲ့ပြဿနာတွေနဲ့ဥရောပအာရှနိုင်ငံတွေအကြားကုန်သွယ်ရေးစီးပွားရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုကိစ္စရပ်တွေကိုဆွေးနွေးကြတဲ့အာရှဥရောပထိပ်သီးဆွေးနွေးပွဲနဲ့ဆက်ဆက်အစည်းအဝေးတွေကိုတော့အာရှနဲ့ဥရောပနိုင်ငံ52နိုင်ငံကခေါင်းဆောင်တွေပါဝင်နိုင်ငံအများအပြားကအွန်လိုင်းကနေတက်ရောက်နေကြတာဖြစ်ပါတယ်ခင်ဗျာ
ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါနဲ့ဗီယက်နမ်ဝန်ကြီးချုပ်ဖမ်မင်ချင်းတို့နှစ်ဦးပထူးနေ့ကတိုကျိုမြို့မှာတွေ့ဆုံဆွေးနွေးကြတာမှာမြမအရေးပါဝင်ဒေတာတွင်လုံခြုံရေးကိုဗစ် -19 အရေးကိစ္စတွေအပါအဝင်နှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးကိစ္စရပ်တွေကိုဆွေးနွေးကြပါတယ်ဆွေးနွေးကြတဲ့အကြောင်းအရာတွေနဲ့ပတ်သက်လို့တွေ့ဆုံမှုပြီးပူးတွဲချင်းပါတဲ့သတင်းစာရှင်းလင်းပွဲအတွင်းဝန်ကြီးချုပ်ဖူမီယိုကီရှိဒါကအခုလိုရှင်းပြပါတယ
်ဟီယိုရှိနိုကိုင်နမ်ရှိနိုကိုင်ယာ北朝鮮ミャンマーを含む地域の課題についての秘密な連携を確認
データ上の状況についてあしね東京便連便あいえ経済苗コリアあいえね邪魔内外あいえ経済類を我々ぷぽん送越とじゃぼとぼとけじゃばれあとてဖြင့်我々とあとあいえ知れあ状況ってことについて苗コリアが流れ便べ添えてる経済ね発達る文治局清が我々を購入べめると挙じゃけばれとジャパン文治局フミオキシダが挙ったらばဂျပန်ကဗီယက်နမ်ကိုကိုဗစ်ကာကွယ်ဆေးအလုံးရေ 1.5 သန်းကူညီပေးမဲ့အစီအစဉ်ကိုလည်းဝန်ကြီးချုပ်ကီရှိဒါကသတင်းစာရှင်းလင်းပွဲအတွင်းကြေညာခဲ့ပါတယ်။ဗီယက်နမ်ဝန်ကြီးချုပ်ဖမ်မင်ချင်းဟာဝန်ကြီးချုပ်ကီရှိဒါအရာတို့လက်ခံပြီးနောက်ပိုင်းပထမဆုံးဂျပန်နိုင်ငံကိုလာရောက်လည်ပတ်တဲ့နိုင်ငံခေါင်းဆောင်တစ်ဦးဖြစ်ပါတယ်ခင်ဗျာ
။နိုင်ငံတကာကစိုးရိမ်မှုတွေရှိနေတဲ့ကြားမှာပဲရိုဟင်ဂျာဒုက္ခသည်နောက်ထပ်ရာနဲ့ချီပြီးတော့ဘင်္ဂလားပင်လယ်ဝတဲကဘက်ဆန်ချာကျွန်းစီကိုဘင်္ဂလားဒေ့ရှ်အစိုးရကဒီကနေ့ကစပြီးရွှေ့ပြောင်းနေပါတယ်။ဒုက္ခသည်ရွှေ့ပြောင်းရေးကိုကြီးကြပ်တဲ့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူရှန်စုဒိုစာကတော့ရ ेंजर ဒုက္ခသည်396ယောက်ကိုရေတပ်သင်္ဘောနဲ့စစ်တကောင်းကနေဘက်စင်ဂျာကျွန်းပေါ်ကိုပို့မယ်လို့ပြောပါတယ်။ပုံမူလုံကြုံကောင်းမွန်တဲ့ဘဝတွေအတွက်သူတို့ဆန္ဒလျောက်သွားကြတာဖြစ်ပြီးအစားအစာနဲ့စီးဝါးကအစအာဏာပိုင်တွေကစီစဉ်ပေးထားတယ်လို့ဆိုပါတယ်။လာမယ့်သတင်းပတ်တွေအတွင်းမှာလည်းဒုက္ခသည်1500လောက်ကိုအတုလိုက်ပို့သွားမယ်လို့ဆိုပါတယ်။လွန်ခဲ့တဲ့17လကစတင်ပြီးရ ेंजर ဒုက္ခသည်တွေကိုဘက်စင်ဂျာကျွန်းပေါ်ကိုပို့ခဲ့တာဖြစ်ပြီးတော့ခုဆိုရင်ကျုံးပေါ်မှာလူတသိန်းကျော်လောက်နေထိုင်ဖို့အတွက်အဆင်သင့်ဖြစ်နေပြီလို့ဒူစာကဆက်ပြီးတော့ပြောပါတယ်။ဒုက္ခသည်နောက်တစ်သုပ်ကိုတော့ဘရော့ကျုံးပေါ်ကိုပို့မလဲဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးခင်ဗျာ
။ VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ92.9 kHz 1539ညလိုက်တိုမီတာ25 kHz 1783ညလိုက်တိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာပိုင်းလမ်းမီတာ190 kHz 1509ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်အတန်ကနေကြာတာပရင်းညပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်ပေးနေတာပါခင်ဗျာအီရန်နဲ့နိုင်ငံတကာအမှုဆောင်ရင်အေဂျင်စီ IAEA အကြားပြီးခဲ့တဲ့အင်္ဂါနေ့ကဆွေးနွေးခဲ့တဲ့ရလဒ်တီအရနျူကလ িয়ার သဘောတူညီချက်အသစ်ရနိုင်တော့မယ်လို့အီရန်နိုင်ငံသားရဲ့ဝန်ကြီးဟိုစနီအမီရ်အဗ်ဒူလာဟီယန်ကဗုဒ္ဓဟူးနေ့ကသူ့ရဲ့ Twitter လူမှုကွန်ရက်မှာရေးပါတယ်ပွင့်လင်းမြင်သာပြီးအကျိုးရှိတဲ့ဆွေးနွေးမှုတွေကနေပူးပေါင်းဆောင်ရွက်မှုတွေဆက်လက်လှုပ်ဆောင်သွားကြဖို့သဘောတူညီမှုရခဲ့ပါတယ်သဘောတူညီမှုရနိုင်ဖို့အတွက်တော့အထက်မှပါမဝင်မဲ့စကားလုံးအသုံးအနှုန်းတွေကိုရွေးချယ်ကြရပါအောင်မယ်သဘောတူညီချက်ကတော့ဖြစ်နိုင်ခြင်းရှိပါတယ်။နိုင်ငံပိုင်းဆိုင်ရာကိစ္စရပ်တွေကိုနိုင်ငံရေးအသွင်ဆောင်လှုပ်ဆောင်နေတာတွေကအကျိုးမရှိပါဘူး။အပြည့်အစုံသဘောတူညီချက်ရဖို့အတွက်မကြခင်မှာဆွေးနွေးပွဲတွေဆက်လုပ်သွားမှာပဲလို့ဝန်ကြီးအဗ်ဒူလာဟီယန်ကသူ့ရဲ့ Twitter မှာရေးပါတယ်။တနင်္လာနေ့တုန်းက IAEA ရဲ့ညွှန်ကြားရေးမှူးချုပ်ရာဖိုင်ယဲမာရီယာနိုဂေါစီအီရန်ကိုတွားရောက်ခဲ့တာပါ။အီရန်နိုင်ငံရေးဝန်ကြီးအမီရ်အဗ်ဒူလာဟီယန်နဲ့အီရန်ရဲ့နျူကလ িয়ার အကြီးအကဲမိုဟာမက်အယ်အစ္စလာမီတို့ဟာမစ္စတာဂေါစီနဲ့အင်္ဂါနေ့မှာတရားစီတွေ့ဆုံခဲ့ကြပါတယ်။တွေ့ဆုံမှုအပြီးပြုလုပ်တဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာတော့သဘောတူညီချက်ရတဲ့အကြောင်းနှစ်ဖက်စလုံးကမကြေညာခဲ့ပဲပူးပေါင်းဆောင်ရွက်မှုတွေပူးပေါင်းဆောင်ရွက်ရေးအတွက်တွေ့ဆုံဆွေးနွေးမှုတွေလုပ်သွားမယ်လို့သာဖြေကြားခဲ့ကြပါတယ်ခင်ဗျာ
။တောင်ကျိုးပင်လယ်တွေကတနာကျွန်းတစ်ခုမှာတောင်တင်နေခဲ့တဲ့စစ်သည်မော်ဘက်ကိုဖိလစ်ပိုင်နိုင်ငံအနေနဲ့ဖယ်ရှားမှာမဟုတ်ဘူးလို့ဖိလစ်ပိုင်ကာကွယ်ရေးဝန်ကြီးကဒီကနေ့ပြောပါတယ်ဒီသင်္ဘောပေါ်ကသင်္ဘောသားတွေကိုအကူအညီပေးရေးကိစ္စတုန်းကတရုတ်နိုင်ငံကတားဆီးခဲ့တာမို့ဖိလစ်ပိုင်နိုင်ငံကသင်္ဘောဖယ်ရှားပေးဖို့ညှင်းဆုပ်လိုက်တာဖြစ်ပါတယ်တရုတ်နဲ့ဖိလစ်ပိုင်ကြားရေပိုင်နဲ့အငင်းပွားနေတဲ့ Spratly ကျွန်းစုတွေစီ1999ခုနှစ်တုန်းကလွတ်ခဲ့တဲ့ဖိလစ်ပိုင်စစ်သင်္ဘောဟာ Second Thomas တောင်ကုန်းမှာတောင်တင်နေခဲ့တာဖြစ်ပါတယ် တမင်ယူရချက်နဲ့တောင်းတင်ထားခဲ့တဲ့ BRB Seria Madrid စစ်သင်ဘောကိုဖိလစ်ပိုင်ကဖယ်ရှားပေးဖို့ပြောထားတယ်လို့တရုတ်ဘက်ကပြောတာကိုလည်းဖိလစ်ပိုင်ကာကွယ်ရေးဝန်ကြီး Delfin Lorenzana ကဖယ်ချခဲ့ပါတယ်1999ခုနှစ်ကတည်းကအဲ့ဒီနေရာမှာစစ်သင်္ဘောရှိနေကြတာမို့သူတို့အနေနဲ့ဖယ်ရှားဖို့ကတိကဝတ်ထားခဲ့ရင်ဖယ်ရှားပြီးခဲ့တာကြာပြီလို့ဖိလစ်ပိုင်ကာကွယ်ရေးဝန်ကြီးကပြောဆိုခဲ့တာပါနိုင်ငံတကာကတရားမဝင်ဘူးလို့ပြောထားတဲ့ Nine Dash Line မြေပုံရတောင်တရုတ်ပင်လယ်ရဲ့ရေပိုင်တဲ့အများစုကိုသူတို့ပိုင်ဆိုင်တဲ့ဆိုပြီးတော့တရုတ်နိုင်ငံကအခိုင်အမာပြောဆိုထားတာလည်းဖြစ်ပါတယ်ခင်ဗျာ
ဆိုမာလီယာနိုင်ငံမိုဂါဒီရှုမြို့တော်ကစစ်တမ်းကြောင်းတစ်ခုအနေမှာဒီကနေ့ဘုံပေါက်ကွဲမှုကြောင့်လူ၈ယောက်ထက်မနည်းသေဆုံးပြီး၁၈ဦးဒဏ်ရာရခဲ့ပါတယ်ဒီတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်ကြောင်းအယ်ဆာဘတ်အစွန်းရောက်အဖွဲ့ကပြောပါတယ်ပြီးခဲ့တဲ့ရက်ပိုင်းတွေကလည်းနာမည်ကြီးဆိုမာလီယာသတင်းတော်တဦးတပ်ဖြတ်ခံခဲ့ရပါသေးတယ်မနေ့ကလူအသွားအလာများတဲ့ရုံးတက်ချိန်မှာဖြစ်ခဲ့တဲ့ဒီကနေ့ဘုံပေါက်ကွဲမှုကိုယ်တော့ကုလသမဂ္ဂရင်နှန်းကိုပြစ်မှတ်ထားတိုက်ခိုက်တာဖြစ်တဲ့အကြောင်းအယ်ဆာဘတ်အဖွဲ့ကကြေညာချက်ထုတ်ပြန်ပါတယ်ဒဏ်ရာရသူတွေထဲမှာကျောင်းသူကျောင်းသားတွေလည်းပါဝင်တဲ့အကြောင်းရိုက်တာသတင်းကဖော်ပြပါတယ်တိုက်ခိုက်မှုအတွင်းသေဆုံးဒဏ်ရာရသူတွေထဲမှာကုလသမဂ္ဂဝန်ထမ်းတွေပါမပါတော့အသေးချာမသိရသေးပါဘူးဒါနဲ့ပတ်သက်ပြီးကုလသမဂ္ဂအရာရှိတွေမေးမြန်းထားပြီးတစုံတရာတုံ့ပြန်ချက်မရသေးဘူးလို့လည်းရိုက်တာသတင်းကပြောပါတယ်အယ်ဆာဘတ်စစ်သွေးကြောအဖွဲ့ဟာဆိုမာလီယာအစိုးရကိုနှစ်တည်းနဲ့ချီဆန့်ကျင်တိုက်ခိုက်နေတဲ့အဖွဲ့ဖြစ်ပြီးအခုလိုအကြမ်းဖက်တိုက်ခိုက်မှုတွေမကြာခဏပြုလုပ်လေရှိပါတယ်ခင်ဗျာ
အမေရိကန်ပြည်တော်စုမှာဒီကနေ့ဟာနှစ်ဆင်မိသားစုတွေစုဆုံဆင်နွှဲကြတဲ့ဂျေဇုတော်နေအားလျက်ဖြစ်ပါတယ်။ COVID-19 ကပ်ရောဂါကူးစက်မှုတွေကြောင့်ပြီးခဲ့တဲ့နှစ်ကဂျေဇုတော်နေအားလျက်ခီးသွွားရသည်မှာလူတွေအပြင်းမထွက်ခဲ့ကြပါဒီနှစ်တော့အစဉ်လာတိုင်းကားတွေလေယာဉ်တွေနဲ့မိသားစုတွေမိတ်ဆွေတွေစီကိုလူအများအပြားခီးတွေသွားနေကြပါပြီ။ဒီသတင်းပတ်တွင်လေကြောင်းနဲ့ခီးသွွားတဲ့သူတွေဟာ COVID ကပ်ရောဂါမဖြစ်ခင်အနေထားထက်တောင်ပိုများမယ်လို့ခန့်မှန်းရပါတယ်။ဓာတ်ဆီဈေးတွေအကြီးအကျယ်တက်နေပေမဲ့လည်းအရင်နှစ်ကနဲ့စာရင်ခီးသွားတဲ့သူ၄တန်းလောက်ပိုများလာမယ်လို့ခန့်မှန်းထားပါဗျ။ဒီကနေ့ကျသပရင်းနေ့နယူးယောက်မြို့မှာကျင်းပမဲ့ဂျေဇုတော်နေစီတန်းလှည့်လည်ပွဲအတွက်လည်းနယူးယောက်အာဏာပိုင်တွေကမနေ့ကတည်းကပြင်ဆင်နေကြပါဗျ။ပြီးခဲ့တဲ့နှစ်တုန်းကတော့ကိုဗစ်ကပ်ရောဂါကြောင့်ပြည်သက်တွေကရုပ်တံကတစ်ဆင့်ပဲကြီးရှုခဲ့ရပေမဲ့ဒီနှစ်မှာကျန်းမာရေးဆိုင်ရာစည်းကမ်းချက်တွေချမှတ်လုံခြုံရေးအတွက်လည်းအထူးကျမှတ်ပြင်ဆင်ထားပြီးတော့ကျင်းပသွားမှာဖြစ်တယ်လို့မြို့တော်ဝန်ဘယ်ဒီဘလက်စီယိုကပြောပါဗျ။အမေရိကန်ပြည်သူတန်း200လောက်ကိုဗစ် -19 ကာကွယ်ဆေးထိုးပြီးတဲ့အတွက်လူတော်များကဒါကိုယုံကြည်စိတ်ချအားတက်နေကြပါတယ်။ဒါပေမဲ့လည်းအမေရိကန်ပြည်တော်စုမှာလူတစ်သိန်းလောက်ရောဂါကူးစက်မှုတွေဆက်ပြီးရှိနေပြီးဂျွန်ဖောက်ကင်တက္ကသိုလ်ဒုသိတနာဌာနစာရင်းတွေအရပိုးကူးစက်မှုတွေဟာအင်္ဂါနေ့တိသတင်းနှစ်ပတ်အတွင်း30ရာခိုင်နှုန်းပိုတိုးလာနေပါတယ်။ကာကွယ်ဆေးထိုးမထားတဲ့သူတွေခီးမသွားသင့်ဘူးလို့ရောဂါထိန်းချုပ်ရေးဌာန CDC ကပြောဆိုထားပေမဲ့လည်းဘယ်လောက်ထိထိရောက်မှုရှိတယ်ဆိုတာကတော့မသိကြသေးပါဘူးခင်ဗျာ။
ပြီးခဲ့တဲ့သတင်းပတ်ထဲတစ်ကမ္ဘာလုံးကိုဗစ်ကူးစက်သူ600ရာခိုင်နှုန်းဟာဥရောပတိုက်ကဖြစ်တယ်လို့ဗုဒ္ဓနေ့ကဂျနီဗာမြို့မှာပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့ညွှန်ကြားရေးမှူးတက်ဒရိုအဒနမ်ဂေဘရီယေဆုစ်ကပြောပါတယ်နိုင်ငံတွေအနေနဲ့ကိုဗစ်ရောဂါကာကွယ်ရေးမှန်ကန်တိကျတဲ့စည်းကမ်းတွေကိုပို့ပြီးအားကောင်းအောင်လုပ်ထားကြဖို့နဲ့ကာကွယ်ဆေးထိုးထားပြီဆိုတာနဲ့ရောဂါကာကွယ်ရေးစီမင်းစည်းကမ်းတွေကိုလိုက်နာဖို့မလိုဘူးလို့ထင်မှတ်မမှားကြဖို့ကိုလည်းသူကသတိပေးခဲ့ပါတယ်ဥရောပယောဂါထိန်းချုပ်ဟန်တားရေးနဲ့ကာကွယ်ရေးဌာန CDC ရဲ့ဗုဒ္ဓနေ့ထုတ်ပြန်ချက်အရကတော့ဥရောပတလောက်အရေးရောက်ပြီးသူတိုင်းအထူးသဖြင့်အသက်40ကျော်တွေကိုဗစ်ကာကွယ်ဆေးပထမတလုံးထိုးပြီး6လအကြာမှာအားဖြစ်ကာကွယ်ဆေးတတိယတလုံးထိုးကြဖို့သူကတိုက်တွန်းထားပါတယ်ခင်ဗျာ
ကြတာရင်းနေ့ညရဲ့နောက်ဆုံးရသတင်းတွေကိုကိုစောင်းဝင်းလိုင်နဲ့ကိုအောင်မြတ်သူတို့ကပြောပြပေးခဲ့တာပါရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့သတင်းဆောင်မတွေကိုတင်ဆက်ပေးပါမယ်။အရင်ဆုံးနိုင်ငံတော်အတိုင်းအမြင်ခံဒေါအောင်ဆန်းစုကြည်ရဲ့အမှုနောက်ဆုံးအခြေအနေသတင်းနှားဆင်ရပါမယ်။နိုင်ငံတော်အတိုင်းအမြင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်သူ့ရဲ့စီးပွားရေးအကြံပေးဩစတြေးလျနိုင်ငံသားရှောင်းထန်နဲ့ NLD အစိုးရလက်ထက်ကဝင်ကြီး၃ယောက်အပေါ်အမှုတွဲတရားစွဲထားတဲ့နိုင်ငံတော်လျှို့ဝှက်ချက်အဥပဒေဖောက်ဖျက်တဲ့ဖောက်ပြက်တဲ့ဆိုတဲ့အမှုအတွက်ဒီကနေ့မှာတရားလိုကိုစတင်စစ်ဆေးပါတယ်။ဒီအမှုအပါအဝင်ဒေါအောင်ဆန်းစုကြည်အပေါ်စစ်ကောင်စီကအမှုပေါင်းတဒါဇင်လောက်ဖွင့်ပြီးတရားစွဲထားရတာကအမှုတွေကျူးလွန်ထားကြောင်းထင်ရှားလို့ဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရက VOE ကိုပြောပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့တရင်အပြည့်စုံကိုမက်ခင်ဖြူတွေကပြောပြပေးပါမယ်ရှင်။
နိုင်ငံတော်လူဝက်ချက်အဥပဒေချိုးဖောက်တယ်လို့ဆိုပြီးနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဩစတြေးလျနိုင်ငံသားရှောင်းတန်နဲ့အပါအဝင်9ယောက်အပေါ်ပူရဲတရားစွဲဆိုထားတဲ့အမှုကိုနေပြည်တော်ထူးတရားရုံးမှာဒီကနေ့ဆက်လက်ကြားနာစစ်ဆေးပါရယ်ဒီကနေ့မှာတော့အမှုဖွင့်တိုင်ကြားသူတရက်လိုရဲမှုအောင်မျိုးလွင်ကိုနှစ်ဖက်ရှိနေတွေကမေးခွန်းတွေမေးခဲ့ကြတယ်လို့ရှိနေတဲ့သူကပြောပါရယ်
တရားလိုဖြစ်တယ်တရားလိုဖြစ်ပြီးတော့မေတ္တာလျှောက်နေတဲ့ရှေ့နေဥမီဝင်ကပြန်လာနေဖို့မေးတယ်တရားလိုအဓိကစစ်ဆေးခြင်းပေါ့တရားလိုအဓိကစစ်မေးရဲ့ပြီးရင်အမေဟာဆွဆဲခံရသူမေတ္တာလျှောက်နေတဲ့ရှေ့နေအဲဥမီဝင်ပေါ့နော်ဥမီဝင်ကပြန်လာစစ်မေးခြင်းမေးတယ်ကျန်တဲ့ဟိုဒေါ်စန်းစုကြည်တို့ကျန်တဲ့ဟာလေဥကျော်ဝင်းတို့ဥဆိုးဝင်းတို့ဥဆက်ပါလို့ရဲ့ဥစ္စာအောင်တို့ရဲ့ရှေ့နေရမေးမမေးတော့နားလိုက်ကြည့်ပြတဲ့မမေးကြည့်တော့ဘူးအဲ့ဒါကနောက်တစ်ပတ်ကြာပြီးနေကြရင်တော့ကျွန်တော်တို့ဟိုအပ်တယ်အမတ်နေ့ဆွဆွဲခံရသူဒေါ်အောင်ဆန်းစုကြည်ရှေ့နေရပြန်လာနေကုန်စပါပြီးတော့3ဥကျော်ဝင်ဥတုံး3ပြီးတော့4ဥဆိုးဝင်4ပြီးတော့5ဥဆက်အောင်တို့ရဲ့ဆက်ပြီးတော့နေကြမှာပေါ့
ဒီမှုဖွင့်ချတာလအတန်ကြာနေပြီဖြစ်ပေမဲ့အရင်ယုံကျိန်းတွေတုန်းကအမှုကိုရန်ကုန်ကနေနေပြီးတော့ကိုပြောင်းရွှေ့တာရှေ့နေကိုစလေလွှဲစားတင်တာနောက်ရှောင်းတာနာအတွက်စကပြန်ထားရှိဖို့လုပ်နေတာတွေကြောင့်ဒီကနေ့ယုံကျိန်းမှာမှတရားလူကိုစတင်စစ်ဆေးနိုင်တာဖြစ်ပါတယ်။ရှောင်းတာနာတယောက်တည်းအပေါ်ဆွဲဆိုထားတဲ့လာဝကအဥပဒေချိုးဖောက်တဲ့အမှုအတွက်တရားလူလာရောက်တာမရှိပဲခွင့်တိုင်တာမို့ဒီကနေ့မစင်နိုင်ခဲ့ပါဘူး။နောက်တစ်ခေါက်ယုံကျိန်းကိုတော့လာမယ့်ဒီဇင်ဘာလ2ရက်နေ့မှာဆက်လက်စစ်ဆေးဖို့တရားရုံးကရည်ချင်းပေးထားပါတယ်။စီးပွားရေးအကြံပေးရှောင်းတာနာရဲ့ laptop ထဲမှာတွေ့ရတဲ့စီမံပဏ္ဍာဝန်ကြီးဌာနနဲ့ဆက်ဆက်တဲ့ဆွေးနွေးစရံတွေကြောင့်သူ့အပြင်ဒေါက်ဆန်းစုကြည်နဲ့ NLD အစိုးရလက်ထက်ကစီမံဗန္နာဝန်ကြီးနှစ်ဦးဖြစ်တဲ့ဦးကျော်ဝင်းနဲ့ဦးစိုးဝင်းနောက်ဒုဝန်ကြီးဦးဆက်အောင်စုစုပေါင်း၅ဦးကိုစီးပွားရေးကောင်စီဘက်ကနိုင်ငံတော်လှည့်ဝတ်ချက်အုပ်ဝေးပုံမှ31ကငယ်နဲ့တရားစွဲဆိုထားတာဖြစ်ပါတယ်။လက်ရှိမှာဒေါက်ဆန်းစုကြည်ဟာအမှုပေါင်း7မှုနဲ့ရင်ဆိုင်နေရပြီးနောက်ထပ်လည်းရွေးကောက်ပွဲဆိုင်ရာပုံမှတွေတက်ပြီးတရားစွဲထားတယ်လို့စစ်ကောင်စီကပြောပါတယ်။အခုလိုပုံမှအမြောက်အများနဲ့တရားစွဲခံချတာနဲ့ပတ်သက်လို့စီးပွားရေးကောင်စီပြန်ကြားရေးဒုဝန်ကြီးပေါ်ကျော်စောမင်းချွန်းကို VW ကမင်းမြန်တာမှာတော့အခုလိုကြုံပြန်ပါတယ
်ဒီဖန်ဆီးတရားဆွဲဆိုတယ်ဆိုတာလဲအမှုနဲ့ပတ်တယ်လို့ခိုင်လုံတဲ့တပ်တွေထောက်ထားနဲ့ခိုင်လုံတဲ့ဖြစ်ရတဲ့နေရှိလို့ဆွဲဆိုတာပဲဖြစ်ပါတယ်အတရားဆွဲဆိုကြတဲ့အတိုင်းကျွန်တော်တို့ကဒါတရားဆွဲဆိုပြီးဆိုကြတဲ့အတိုင်းသင်ရှားလို့မလို့လောက်တာပေါ့နော်အမှုကျွန်းလို့ဆောင်သင်ရှားရတော့ထိုက်တဲ့ဒါပြည်တန်ချမှတ်မှုစီရင်မှုကတော့ဒါမလွဲမသွေလောက်အောင်ပါပါမယ်
ဒေါက်ဆန်းစုကြည်ဆွဲချက်တင်ခံထားရတဲ့အမှုတချို့ကိုရှေ့သတင်းဘက်ကစပြီးတရားသူကြီးကအဆုံးဖြတ်တွေချတော့မှာဖြစ်ပါတယ်။ဒီလိုအပြစ်သက်အမိန့်ချတဲ့အခါပြည်ရင်းပြည်ပသတင်းတောက်တွေတရားရုံးမှာတွားရောက်လေ့လာနိုင်ခွင့်ရမရကိုဖီဝေကမေးတဲ့အခါဗိုလ်ချုပ်စော်မင်းထွန်းကအခုလိုဖြေပါတယ်
။အားရရတော့ကျွန်တော်တို့အနေနဲ့ကတော့သူအထက်ဦးတရားရုံးဖွင့်လက်တာဖြစ်တဲ့အထူးတရားရုံးဖွင့်လက်တာဖြစ်တဲ့အကြောင်းမလို့အဲဒါတွေကတော့ရှိမယ်လို့ကျွန်တော်မထင်ပါဘူးဗျ။
လက်ရှိမှာဒေါအောင်ဆန်းစုကြည်ဟာအမှုပေါင်း7မှုနဲ့ရင်ဆိုင်နေရပြီးအမှု9မှုနဲ့ဆွဲချက်တင်ခံထားရပါတယ်။ဒီထဲကအများပြည်သူတည်ငြိမ်အေးချမ်းမှုပြတ်ပြားအောင်လှုံ့ဆော်မှုပုံမှန်905ခါခွေအတွက်အပြစ်ဒဏ်အမိန့်ကိုလာမယ့်နိုဝင်ဘာ30ရက်နေ့မှာတရားရုံးကချမှတ်ဖို့ရှိနေပြီးတဟာသူကိုဆွဲဆိုထားတဲ့အမှုတွေအနက်ပထမဆုံးအမိန့်ချမှတ်ခံရမယ့်အမှုလည်းဖြစ်ပါတယ်။လာမယ့်ဒီဇင်ဘာလ6ရက်နေ့မှာလည်းတဘာဝဘေးပုံမှန်2ခုနဲ့ဆွဲဆိုထားတဲ့အမှုတစ်ခုကိုအပြစ်ဒဏ်အမိန့်ချဖို့ရှိနေပါတယ်ရှင်။
မကင်ပြည်တွေပြောပြခဲ့တာပါရှင်။ဆက်ပြီးတော့ချင်းပြည်နယ်ထန်တလန်မြို့ထဲမှာစစ်ကောင်စီတပ်တွေနဲ့ချင်းပြည်နယ်ကာကွယ်ရေးထန်တလန် CDF အဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့ပြီးနေအိမ်တွေမီးလောင်ကျွမ်းခဲ့တဲ့အကြောင်းဆက်ပြောပြပါမယ်။မြို့လုံးကျွထွက်ပြေးတိတ်ရှောင်နေရတဲ့ချင်းပြည်နယ်ထန်တလန်မြို့ထဲမှာစစ်ကောင်စီတပ်တွေနဲ့ချင်းပြည်ကာကွယ်ရေးထန်တလန် CDF အဖွဲ့တို့ November 24ရက်နေ့လယ်ပိုင်းမှာတိုက်ပွဲဖြစ်ပွားခဲ့ပြီးနောက်ပိုင်းနေအိမ်50နီးပါးမီးလောင်ကျွမ်းခဲ့ပါတယ်။ပေးလို့ရခိုးလုံနေကြရတဲ့စစ်ပေးဒုက္ခသည်တွေမှာလည်းအစာအသောက်အခက်ခဲရှိပြီးအဝတ်အထည်တွေလည်းလိုအပ်နေပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုကိုငိမ့်ချန်ကပြောပြပေးပါမယ်ရှင်
။တိုက်ပွဲတွေကြောင့်စက်တင်ဘာလကလေးကမြို့လုံးကျွထွက်ပြေးတိမ်းရှောင်နေရတဲ့ချင်းပြည်နယ်ထန်တလန်မြို့မှာမနေ့ကနိုဝင်ဘာလ24ရက်နေ့လယ်ပိုင်းမှာစစ်ကောင်စီတပ်တွေနဲ့ထန်တလန် CDF တို့ကြားတိုက်ပွဲဖြစ်ပွားခဲ့တာပါ။စစ်ကောင်စီတပ်တွေတပ်ဆွဲထားတဲ့ထန်တလန်ရဲစခန်းကိုထန်တလန် CDF ကတွားရောက်တိုက်ခိုက်ခဲ့တာကြောင့်အပြန်အလှန်ပြစ်ခတ်မှုတွေဖြစ်ပွားခဲ့ပြီးနောက်ထန်တလန်မျိုးတွေကနေအိမ်တချို့မီးလောင်ကျွမ်းခဲ့တယ်လို့ထန်တလန် CDF တာဝန်ရှိသူတို့ကပြောပါတယ
်အဲဒီတနားကြီးကတော့ပိတ်ပွေအတီးစားဖြစ်တာပေါ့နော်ပြစ်ခတ်မှုနည်းနည်းရှိတယ်အဲဒီကနေစစ်ကောင်စီဖက်ကမီးလောင်ကျဆုံးတယ်ဘုံကျုံးမှကြီးခွေးလုံးပါမီးရဆာလုံးခဲ့ကျွန်တော်လူတွေကတနိုင်းနဲ့တနိုင်းခွေးကြလို့ပဲဒီကမ္ဘာကျွန်တော်ခေါ်ကြတော့ဒီနေနေဖြစ်တယ်ပေါ့နော်အဲတုံးမှခွေးတော့ကနေမြာဆာလို့ပါပေါ့ဒီနေရာကနေဆာလို့ပဲဒီအဲချုံနာဒီခွေးတော့ပါနောက်တနေရာကနေဆာလို့ပဲဒီအဲညဝါလို့အဲစတိခွေးတော့ပါနောက်တနေရာကနေဆာလို့ပေါ့အကုန်လုံးကမင်းညပြီးတော့ကဲအင်ချီတာလစ်စ်ကူအင်ချီစီရဟုတ်တဲ့ အခုချိန်ကြီးဘူးအရင်ကတည်းကဟိုစက်တင်ဘာလကတည်းကအခုချိန်ကြီးကဒီစစ်ကောင်စီဖက်တာကြဆိုးတဲ့သူရှိတန်းအဲဒီလိုမျိုးတော့ဟောတော့
အခုလိုတိုက်ပွဲတွေဖြစ်ပွားပြီးမီးလောင်နံနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသေးပါဘူး။စက်တင်ဘာလ18ရက်နေ့ကစစ်ကောင်စီတပ်နဲ့ထန်တလန် CDF တို့မြို့ရင်းမှာတိုက်ပွဲဖြစ်ပွားပြီးတော့နေအိမ်20ကျော်မီးလောင်ကျွမ်းခဲ့ပါသေးတယ်။အဲ့ဒီအချိန်ကလေးကဒေသခံတွေဟာမြို့လုံးကျွတ်ဘေးလွတ်ရာကိုတိမ်းရှောင်နေကြပါတယ်။အဲ့ဒီနောက်အောက်တိုဘာ29ရက်နေ့မှာတော့ဒုတိယအကြိမ်အိမ်အလုံး100ကျော်မီးလောင်ကျွမ်းခဲ့ပါတယ်။ဒေသခံတွေကတော့စစ်ကောင်စီဘက်ကရှို့တာလို့ပြောပါတယ်။စစ်ကောင်စီဘက်ကတော့ PDF တွေနောက်ကိုလိုက်ပြီးရှင်းလင်းချိန် PDF တွေကနေအိမ်တွေကိုမီးရှို့ခဲ့တာလို့ပြောပါတယ်။ထန်တလန်ဒေသခံတွေဟာမြုံလုံးကျွတ်စစ်ဘေးရှောင်နေတာနှစ်လကျော်ကြာမြင့်လာပြီးဖြစ်တဲ့အတွက်အကူအညီတွေလည်းလိုအပ်နေပါတယ်။ထန်တလန်နဲ့ဟာခါမြို့ကြားမှာစစ်ကောင်စီကတပ်ဆွဲထားတဲ့အပြင်ဖြတ်တန်းသွားလာလို့မရတဲ့အတွက်စားရည်ရိတ်ခါအခက်အခဲဖြစ်နေတယ်လို့စစ်ဘေးဒုက္ခသည်တွေကိုကူညီပေးနေတဲ့စလိုင်းလျံကပြောပါတယ်။
သူတို့အဓိကပြဿနာဟာဘာဖြစ်နေလဲဆိုတော့အခုပဲဆောင်းရပြီဆိုတော့လေသူတို့ကလည်းပြည်မာဒီထန်တလန်ကိုစွန့်ခွာကြတဲ့ကသူတို့ယူထားတဲ့ပစ္စည်းတွေကအလုံးချင်းမပါဘူးကြိုးချင်တာကဆောင်းရပြီရောက်နေပြီဆိုတော့သူတို့ကအာရင်းအင်းနေပြီဆိုတော့လေသူတို့ကအထမတစ်ချက်ကတော့အနွေချေလူအပ်နေတဲ့ရှူထားပိုင်းမှာပေါ့နော်ပြီးရင်အနောက်တစ်ချက်ကတော့ဘာဖြစ်လဲဆိုတော့ထန်တလန်ဟာခါကြလေလမ်းကသွားလို့မရဘူးဆိုတော့လေထန်တလန်လေးစစ်ကောင်စီကလည်းမတော်စွီထားရဆိုလို့လေဒါလည်းဖြစ်လို့မရဘူးဆိုတဲ့ခါကြဆန်းတဲ့ခါပိုင်းမှာတို့ခါရောက်နေတယ
်အစားအသောက်နဲ့အဝတ်ထည်တွေအပြင်စေဝါအကူအညီတွေလည်းလိုအပ်နေပါတယ်စစ်ဘေးဒုက္ခသည်တွေအများစုဟာနှီးဆက်ရာကြေးရွာတွေမှာခိုလုံနေရပြီးတော့တချို့ဒုက္ခသည်တွေကတော့အိန္ဒိယနိုင်ငံဘက်ကိုထွက်ပြေးတိမ်းရှောင်နေရပါတယ်ခင်ဗျာ
။ကိုညဉ့်ညပြောပြပေးခဲ့တာပါ။ဆက်ပြီးတော့ကြားပြည်နယ်ဒီမော့ဆိုမြို့နယ်ဘက်မှာလည်းစစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးအဖွဲ့တွေတိုက်ပွဲဖြစ်ခဲ့တဲ့အခြေအနေသတင်းဆက်ပြီးတော့ပြောပြပေးပါမယ်။ကြားပြည်နယ်ဒီမော့ဆိုမြို့နယ်ထဲမှာစစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးအဖွဲ့တွေဒီနေ့နဗမ25ရက်နေ့မနက်ကတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ကရင်နီအမျိုးသားကာကွယ်ရေးတပ် KNDF ယာယီတပ်စခန်းတစ်ခုကိုစစ်တပ်ကထိုးစစ်ဆင်တိုက်ခတ်ခဲ့လို့တိုက်ပွဲဖြစ်ခဲ့တာလို့ KNDF ဘက်ကပြောပါတယ်။တိုက်ပွဲအတွင်း KNDF အဖွဲ့ဝင်4ယောက်သေဆုံးခဲ့ပါတယ်။ဒီတိုက်ပွဲအပအဝင်ကြားပြည်နယ်ရဲ့စစ်ရေးအခြေအနေကိုကိုရဲနိုင်ကပြောပြပေးပါမယ်ရှင်
။ကြားပြည်နယ်ဒီမော့ဆူမြို့နယ်ထဲကစံပြ6မိုင်ကြီးရွာအုပ်စုဟိုဖိတ်ရွာဘက်မှာစခန်းချနေတဲ့ကရင်နီမျိုးသားကာကွယ်ရေးတပ် KNDF ယာယီတပ်စခန်းကိုစစ်ကောင်စီတပ်ဖက်ကထိုးစစ်ဆင်လာတာကြောင့်ဒီမနက်မှရင်ဆိုင်တိုက်ပွဲဖြစ်ပွားခဲ့တယ်လို့ KNDF ခေါင်းဆောင်တဦးကပြောပါတယ
်ဒီမော့ဆိုကျွန်တော်တို့6မိုင်ဟိုဖိတ်ရွာမှာတိုက်ပွဲဖြစ်တာဗျမနက်6နာရီကျော်ကတိုက်ပွဲဆက်ဖြစ်တယ်စစ်ကောင်စီကအဲ့ဒီနားမှာရှိတဲ့ဖျားချောင်းဖုံးချောင်းတွေတပ်ဆွဲဖို့ဆင်လာတဲ့ချိန်မှာကျွန်တော်တို့စနဲ့ရင်ဆိုင်တိုက်ပွဲဖြစ်သွားတာဗျ
စစ်တပ်ဘက်ကလက်နက်ကြီးတွေနဲ့တောက်လျှောက်ပစ်ခတ်ခဲ့တဲ့အတွက်တိုက်ပွဲပြင်းထန်ခဲ့ပြီးနှစ်ဖက်စလုံးထိခိုက်မှုတွေရှိတယ်လို့လည်းပြောပါတယ
်။ခုချိန်ဒီတလောက်ကတော့ကျွန်တော်တို့ဖက်မှာတလောက်ကတော့ဒါပြင်းထန်တဲ့ဆန်ပန်းရနေတယ်ခင်ဗျ။နောက်ဖက်ကတော့ကျွန်တော်တို့တိတာပြင်းကိုတိတိရတော့နယောင်လောခံကြည့်ရလို့တော့ရှိရတယ်ပဲတိလားမတိလားမသိဘူး။နောက်ခေရောက်တယောက်တော့စစ်တပ်ဘက်ကအဲ့ဒါဆန်ရရနေတော့ကျွန်တော်တွေးရတယ်ဗျ။
ဒီမော့ဆိုမျိုးနယ်ဘက်ဒီမနက်ဖြစ်တဲ့တိုက်ပွဲမှာ KNDF ဘက်က4ဦးကြာဆုံးပြီးစစ်ကောင်စီတပ်က4ယောက်ထိခိုက်ဒဏ်ရာရခဲ့တယ်လို့ KNDF ဘက်ကညနေပိုင်းမှာထုတ်ပြန်ထားပါတယ်စစ်တပ်ဘက်ကတေဆုံးတာနဲ့ပတ်သက်လို့ VOA ကတိကျအတည်မပြုနိုင်ပါဘူး KNDF ယာယီတပ်စခန်းအလင်းငိုက်တိုက်ခိုက်ခံရမှုအတွင်း KNDF ဘက်က4ဦးတေဆုံးခဲ့တယ်လို့ KNDF လူမှုအဖွဲ့အစည်းတာဝန်ရှိသူတို့ကအခုလိုပြောပါတယ်
ဒီကကြတော့ကြတော့လူပဲတကယ်တိကျရအောင်နော်အဲ့ရပါခက်ပြရရင်ချက်မယ်တော့မပြန်ခုထိအကြမ်းရတယ
်စစ်တပ်နဲ့ GNDF အဖွဲ့ကြားတိုက်ပွဲဖြစ်ခဲ့ပြီးတဲ့နောက်တိုက်ပွဲဖြစ်ပွားတဲ့နားမှာရှိတဲ့6မှန်ရွာကကြေးရသော9ဦးကိုစစ်ကောင်စီတပ်ကနေလူသားတိုင်းအဖြစ်ဖမ်းဆီးခေါ်ဆောင်သွားပြီးတော့နေ့လယ်ပိုင်းမှာပြန်လွတ်ပေးခဲ့တယ်လို့လည်း GNDF ထုတ်ပြန်ချက်မှာဖော်ပြထားပါတယ်6မိုင်နဲ့ဟိုဖိတ်ရွာဘက်ကိုတိုက်ပွဲဖြစ်နေစင်မှာရောတိုက်ပွဲဖြစ်ပြီးတဲ့နောက်မှာပါစစ်တပ်ဘက်ကလက်နက်ကြီးတွေနဲ့အဆက်မပြတ်ပစ်ခတ်နေတာကြောင့်ရွာသားတွေထွက်ပြေးနေကြရပါတယ်။ဒီမော့ဆိုမြို့နယ်ဘက်တိုက်ပွဲဖြစ်ပွားတဲ့အခြေအနေကိုသိရှိဖို့စစ်ကောင်စီပြောခွင့်ရကို VOA ကအချိန်ချင်းဆက်သွယ်ခဲ့ပေမဲ့မရခဲ့ပါဘူး။နိုဝင်ဘာ24ရက်နေ့ကလွိုက်ကော်မြို့နယ်နိုကိုကျေးရွာအုပ်စုစော်ကီတော်ကျေးရွာနဲ့
တော်လို့ရှိကြရအကြမှာရှိတဲ့လက်စစ်တာဝါတိုင်းတစ်ခုဖြတ်စည်းခံရပြီးတဲ့နောက်ဒီနေ့နှုန်းမှ25ရက်နေ့မနက်ပိုင်းမှာကန်ဒီအဖွဲ့ရဲ့စခန်းတိုက်ခိုက်ခံရတာဖြစ်ပါတယ်ကန်ဒီအဖ်ကောင်းဆောင်တူကတော့မြန်မာစစ်တပ်အုံပြုတဲ့လက်စစ်တာဝါတိုင်းကိုဖြတ်တာလို့ပြောပါတယ်စစ်ကောင်စီရဲ့တုံ့ပြန်များတဲ့တာဝါတိုင်းကိုဖြတ်စည်းလိုက်တာပုံများတာကိုလည်းဖြတ်စည်းလိုက်တာကတော့ပုံပြီးတော့
ားဆက်ယုံကနေနေပြီးတော့ရန်ကုန်နဲ့မန္တလေးမြို့တွေစီကိုလျက်စစ်တံအားပို့နေတဲ့တာဝါတိုင်းတွေဖြစ်ပါတယ်။နိုဝင်ဘာ23ရက်နေ့ကလည်းဒီမော့ဆူမြို့နယ်တဲကနေရာ3နေရာမှာစစ်ကောင်စီတပ်နဲ့ KNDF တို့ကြားတိုက်ပွဲဖြစ်ပွားခဲ့ပြီးတော့စစ်ကောင်စီဘက်ကထိခိုက်မှုများတယ်လို့ပြည်နီအမျိုးသားများကာကွယ်ရေးတပ် KNDF ကပြောပါတယ်။စစ်ကောင်စီတပ်ကနေလွိုက်ကော်နဲ့ဒီမော့ဆူကြားကြီးရွာတွေဘက်ကိုမကြာခဏထိုးစစ်ဆင်တိုက်ခိုက်နေတာကြောင့် KNDF ပူးပေါင်းတပ်ဖွဲ့တွေနဲ့မကြာခဏတိုက်ပွဲတွေဖြစ်ပွားနေတာဖြစ်ပါတယ်ခင်ဗျာ။
ကိုရနိုင်ပြောပြပေးခဲ့တာဖြစ်ပါရဲ့ရှင်။ကချင်ပြည်နယ်ဘက်ကအခြေအနေကိုဆက်ပြီးပြောပြပေးပါမယ်။ကချင်ပြည်နယ်မိုးညင်းမြို့နယ်အင်းတော်ကြီးအနောက်ပိုင်းကကချင်လက်နက်ကိုင် KIA တပ်ရင်းကိုဒီကနေ့နိုဝင်ဘာ25ရက်မနက်အစောပိုင်းကစစ်ကောင်စီတပ်ကလေယာဉ်နဲ့ပုံကျဲတိုက်ခိုက်ခဲ့ပါတယ်။အင်းတော်ကြီးဒေသမှာအခုရက်ပိုင်းအတွင်းနှစ်ဖက်ကြားတိုက်ပွဲဖြစ်တာမရှိဘဲအခုလိုလေကြောင်းကပုံကျဲတိုက်ခိုက်တာပါ။KIA တပ်စခန်းမှာ PDF ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တွေရှိနေတာကြောင့်လို့ယူဆပြီးတိုက်ခိုက်တာလို့သုံးသပ်တာတွေရှိပါတယ်။ရန်ကုန်ကလာတဲ့ကချင်ပြည်နယ်ကဘုံကျဲတိုက်ခိုက်မှုတရင်ကိုကိုကျော်ကျော်သိန်းကပြောပြပေးပါမယ်ရှင်
။စစ်ကောင်စီကကျဲတိုက်လျင်နဲ့ဒီကနေ့မနေ့အစောပိုင်းမှာဘုံကျဲတိုက်ခိုက်ခဲ့တဲ့နေရာဟာမုံကြီးမြို့နယ်အင်းတော်ကြီးအနောက်ပိုင်းတုံပေရွာအနီးမှာဖြစ်ပြီးသခိုင်းတိုင်းဟုံးမလင်းမြို့နယ်နဲ့ထိစပ်နေတဲ့နေရာဖြစ်ပါတယ်။ဘုံကျဲတိုက်ခိုက်တဲ့နေရာဟာ KIA တပ်ရင်း26ရဲ့စခန်းဖြစ်ကြောင်းနဲ့24ရက်နေ့ညတကောင်အကျော်25ရက်နေ့မနေ့တနားရီလောက်မှာဖြစ်ကြောင်းဒေသခံတူက VOA ကိုပြောပါတယ
်။နေ့ညတနားရီလောက်ကနေစပြီးတော့မှာပေါ့ကျွန်တော်တို့နေရင်မရှိဒီမိုင်းနောင်ဒီမုံကိုင်ကျော်အနောက်ဘက်ကနေဝဲပြန်ပြီးတော့မှာကျွန်တော်တို့နေရင်မရှိနဲ့ဘုံချသွားတာရှိသွားတယ်ကြာ။အဲ့ဒီနေရာကဟိုပါတော့တုံးပြီးစခန်းရ26နေ့ပြည့်အတူတူလာခဲ့တယ်ဒီလိုနလုံးချသွားပြီးတော့တတိပြန်သွားပြီးတော့တတိကတော့ညနေ20:00လောက်ချင်ဒီမှာဝဲပြီးတော့မှကြံနေရတာဒီလက်ချင်းကပြန်လို့
ဒီတိုက်ခိုက်မှုအတွင်းအ ਨੇ ဆုံးလူ2ဦးထိခိုက်ဒဏ်ရာရတယ်လို့ကြားသိရကြောင်းလည်းပြောပါတယ်အင်းတော်ကြီးဒေသမှာစစ်တပ်ကလေကြောင်းကနေဘုံကျဲတိုက်ခိုက်တာဟာဒါနဲ့ပါဆိုနှစ်ကြိမ်ရှိပါပြီအော်တိုဘာလ9ရက်နေ့ကပထမဆုံးအကြိမ်တိုက်ခိုက်ခဲ့တာပါအခုလိုဝေဟင်ကနေတိုက်ခိုက်မှုမလုပ်ခင်မြေပြင်မှာကင်းထောက်တာတွေလုပ်ပြီးတဲ့နောက်တိုက်ခိုက်တာဖြစ်ကြောင်းလည်းဒေသခံကပြောပါတယ်အင်းတော်ကြီးဒေသတိုက်ခိုက်တာနဲ့ပတ်သက်ပြီး KIA ပြန်ကြားရေးတာဝန်ခံဗူမူးကြီးနော်ဘူးကအခုလိုပြောပါတယ်
။အင်းတော်ကြီးဘက်မှာကတော့တိုက်ပွဲရောမဟုတ်ဘူးမနေ့ကညတကောင်ရမှာပေါ့နော်စစ်ကောင်စီဘက်ကလည်းကျွန်တော်တို့တပ်ကြီး26ဘက်မှာဒီဒီလေကြောင်းကနဲ့ဘုံကျဲတယ်ဆိုတဲ့တရင်တော့ရပါတယ်ဆရာ။အာညတကောင်ပေါ့နော်တနာယီမှတစ်ကြိမ်အဲတော့တနာယီချားပေါ့နှစ်နာရီကိုယ့်အချိန်တော့မှတခါလာကြည့်ရစွတ်ချပါလေ
အသေးစိတ်အချိန်ကြီးကိုတော့မသိရသေးကြောင်းပူမူကြီးနော်ဘူးကပြောပါတယ်လက်ရှိလေကြောင်းကတိုက်ခိုက်တဲ့နေရာမှာ PDF အဖွဲ့ဝင်တွေခူအောင်နေတယ်လို့ယူဆပြီးတိုက်ခိုက်တာဖြစ်နိုင်ကြောင်းဒေသခံတွေကခံမှန်းကြတာကိုပူမူကြီးနော်ဘူးကလည်းသဘောတူပါတယ
်အဲ့ဒါလက်ဖြစ်မှာပေါ့ဟိုခိုက်တဲ့အဆက်တူဖြစ်နေတာ
အင်းတော်ကြီးဒေသလေကြောင်းတိုက်ခိုက်မှုနဲ့ပတ်သက်ပြီးစစ်ကောင်စီပြောခွင့်ရကိုမေးမြန်းမှုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးဒီကရေဂျပိုင်းတွေကတော့လက်ရှိလေကြောင်းကတိုက်ခိုက်တဲ့နေရာနဲ့ဆက်ဆက်နေတဲ့ဖားကန့်မြို့နယ်အတွင်းမှာ KIA ကစစ်ကောင်စီတပ်စခန်းတချို့ကိုတိုက်ခိုက်တာတွေရှိခဲ့ပါတယ်စကိုင်းတိုင်းတစ်ပိုင်းကောလင်းဝန်းသူနယ်ပင်လယ်ဦးဒေသဘက်မှာလည်းစစ်တပ်နဲ့ဒေသခံ PDF အဖွဲ့တွေအကြားတိုက်ပွဲတွေဖြစ်နေပြီးစက်တင်ဘာလ26ရက်နေ့ကတည်းကတယ်လီဖုန်းနဲ့အင်တာနက်လိုင်းတွေကိုဖြတ်တောက်ထားပါတယ်ခင်ဗျာ
ကိုကြော်ကြော်သိန်းပြောပြပေးခဲ့တာပါ။ကြော်ကြော်ပြင်းညာရဲ့တည်င်းပြပုတ်ချက်တွေနဲ့တည်င်းဆောင်မာတွေကတော့ဒီလောက်ပါပဲ။ VO ကနေကြော်ကြော်ပြင်းညာပိုင်းအစီအစဉ်တွေကိုဆက်လက်အတန်းထုတ်လွှင့်ပေးနေပါရယ်။မကြခင်ထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ယူဘက်မှာတော့အပတ်စဉ်တင်ဆက်နေကြအပတ်စဉ်ခန္ဓာတွေတွေကိုအပတ်စဉ်ခန္ဓာတွေကိုနားဆင်ဖို့ရှိပါရယ်ရှင်
။ VO American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာတည်င်းတွေတည်င်းဆောင်မာတွေကိုအီးမေးလ်တည်င်းလောင်အဖြစ်နဲ့ VOA Statistics ကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်တည်င်းလောင်ကို Facebook စာမျက်နှာကနေပြီးလွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ Internet ပင်မစာမျက်နှာပေါ်ကအီးမေးလ်တည်င်းလောင်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ VOA မြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းတည်င်းတွေအောက်မှာ ဝန်ဆောင်မှုများဆိုတဲ့ကောင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်တနည်းကတော့ VOA မြန်မာအီးမေးလ်လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါရဲ့။နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းလောက်ကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းရရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပရိသတ်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါရဲ့ရှင်
။ VOA ကနေကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါရယ်။အခုဆက်ပြီးတော့ကြာသပတေးနေ့ညတိုင်းထုတ်လွှင့်နေကြအပတ်စဉ်ကဏ္ဍတွေကကျန်းမာရေးခဏနဲ့တိုင်းရင်းဒေသကသတင်းလွှာစတဲ့အပတ်စဉ်ကဏ္ဍတွေမတိုင်ခင်အရင်ဆုံးတော့ဦးအောင်ခင်ရဲ့မြမအရေးသုံးသပ်ချက်နားဆင်ရအောင်ပါ။စစ်ကောင်စီအဆုံးသတ်ရေးနဲ့ဖက်ဒရယ်နိုင်ငံတော်တည်ထောင်ရေးချက်ချင်းအမျိုးသားတအူနဲ့ချင်းကာကွယ်ရေးတပ်ဖွဲ့တို့ပါဝင်လာရပုံကိုဦးအောင်ခင်ကကိုညံဝင်းအောင်နဲ့အတူတင်ဆက်ပေးထားပါတယ်ရှင
်ချင်းပြည်နယ်ကထန်တလန်မင်းတဟာကာမတူပီနဲ့အခြားမြို့နယ်တွေဟာစစ်ကောင်စီတပ်ကိုခုခံတိုက်ခိုက်ရမှာလူသိများပါတယ်စစ်ကောင်စီတပ်ကိုချင်းအမျိုးသားတအူနဲ့ချင်းကာဝေးတက်ကခုခံတိုက်ခိုက်နေရဖြစ်ပါတယ်အမဲလိုက်မုံဆိုးကိုင်တူမီတနတ်နဲ့စတင်လိုက်တဲ့အာနာရှင်ဒေါ်လန်ရေးဟာချင်းပြည်နယ်မှာပြန့်နှံ့နေပါပြီချင်းကာဝေးတက်ဖွဲ့တွေဖွဲ့ပြီးစကိုင်းတိုင်းနဲ့ကလေးမျိုးနယ်အထိတိုးချဲ့ထားပါတယ်အခြားအဆုံးများတဲ့စစ်ကောင်စီတပ်ဟာလက်နက်ကြီးနဲ့ပစ်ခတ်တဲ့အတွက်အပြည့်အစုံများလာပြီးထွက်ပြေးရတဲ့အရတားဥယျာဉ်တိုးပွားနေပါတယ်ဒါကြောင့်ချင်းပြည်နယ်အပါအဝင်စစ်စင်ရေးအားလုံးရပ်ဆိုင်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကနိုဝင်ဘာလ10ရက်နေ့ကတိုက်တွန်းရတဲ့အထိအခြေအနေဆိုးဝါးလာပါတယ်မြို့နယ်ကိုယ်နယ်မှာဟာခါကလွဲပြီးမြို့နယ်အားလုံးမှာအင်တာနက်ဖြတ်ထားပါတယ်မြို့တွင်းတိုက်ပွဲပြင်းထန်တဲ့တန်တလာမှာဆိုရင်မြို့သူမြို့သားအများအပြားထွက်ပြေးကြတဲ့အတွက်လူပေါင်း30လောက်သာကျန်တော်ကြောင်းသိရပါတယ်CNF ချင်းမျိုးသားတပ်ဦးကိုရှစ်လေးလုံးအရေးတော်ပုံကမွေးထုတ်လိုက်သလိုຫນွေဦးတော်လှန်ရေးက CDF ချင်းကာကွယ်ရေးတပ်ကိုမွေးဖွားလိုက်တာဖြစ်ပါတယ်
။မဆာလဆိုရှယ်လစ်စစ်အာဏာရှင်ခေတ်မှာချင်းနိုင်ငံရေးအဖွဲ့အစည်းနဲ့လက်နက်ကိုင်အဖွဲ့တွေရှိခဲ့ပေမဲ့ CNF ကချင်းမျိုးသားတပ်ဦးကို1988မတ်လမှာတီထောင်ပါတယ်။ဖက်ဒရယ်နိုင်ငံတီထောင်မဲ့1992မာနယ်ပလော့သဘောတူညီချက်ကို NLD လွတ်မြောက်နေပြီနဲ့အတူလက်ခံခဲ့ပါတယ်။အင်အား900ဝန်းကျင်ရှိပြီး2012မှာဦးသိန်းစိန်အစိုးရနဲ့အပြည့်ရက်ဖို့သဘောတူညီပါတယ်။2015အောက်တိုဘာမှာနိုင်ငံလုံးဆိုင်ရာအပြည့်ရက်သဘောတူစာချုပ် NCA ကိုလက်မှတ်ထိုးပါတယ်။ချင်းမျိုးသားတပ်ဦးဟာချင်းတိုင်းသားအရေးဆောင်ရွက်နေပေမဲ့ဖက်ဒရယ်အရေးကိုယ်ပိုင်ပြဋ္ဌာန်းခွင့်ရရှိရေးနဲ့ဒီမိုကရေစီအရေးအတွက်တိုင်းရင်းသားလူမျိုးပေါင်းစုံနဲ့လက်တွဲလှုပ်ရှားပြီးတိုက်ပွဲဝင်မယ်လို့65နှစ်မြောက်ချင်းမျိုးသားနေ့2013မှာကြေညာထားပါတယ
်စစ်ကောင်စီအာဏာသိမ်းပြီးမကြာပြီဖွဲ့စည်းလိုက်တဲ့ NUG အမျိုးသားညီညွတ်ရေးအစိုးရနဲ့ CNF ချင်းမျိုးသားတပ်ဦးမဟာမိတ်ဖွဲ့လိုက်ကြောင်းမေလကကြေညာပါတယ် CNF ဒုဥက္ကဋ္ဌဒေါက်တာဆလိုင်းလျံမုံစာခေါင်ဟာ NUG အစိုးရအဖွဲ့မှာဖက်ဒရယ်ရေးရာဝင်ကြီးဖြစ်လာပါတယ်အင်အားနည်းပြီနဲ့ CNF ချင်းမျိုးသားတပ်ဦးရဲ့စစ်တင်နှံတက်တဲ့လူငယ်တွေထောင်ပေါင်းချီနေပါပြီချင်းလူငယ်တွေမကပဲစကိုင်းနဲ့မကွေးတိုင်းကဗမာလူငယ်တွေလည်း CNF ရဲ့တင်နှံကိုတက်ကြပါတယ်ဒါကြောင့် CDF ချင်းကာကွယ်ရေးတပ်ဖွဲ့မှပါဝင်တိုက်ခိုက်သူတွေထဲမှာ CNF ရဲ့တင်နှံတက်ခဲ့သူအများအပြားပါဝင်ပွဲရှိပါတယ်CDF ချင်းကာကွယ်ရေးတပ်ကိုချင်းအဖွဲ့၅ဖွဲ့ကစုပေါင်းဖွဲ့စည်းတာဖြစ်ပြီးအခုဆိုရင်16ဖွဲ့အထိရှိနေပါပြီ
။အကြမ်းဖက်စစ်အာဏာသိမ်းတာကိုစန့်ကျင်တာမို့စစ်အာဏာရှင်စနစ်ချုပ်ငြင်းသွားတဲ့အထိတိုက်ပွဲဝင်သွားမယ်လို့ချင်းကာကွယ်ရေးတပ်က AP24 ရက်နေ့ကကြေညာကြောင်းကိုလည်း DVB သတင်းမှာဖော်ပြပါတယ်။အမျိုးသားညီညွတ်ရေးအစိုးရနဲ့လက်တွဲပြီးဖက်ဒရယ်စနစ်တည်ထောင်မယ်လို့လည်းဆိုပါတယ်။ရရလနဲ့နဲ့စစ်ကောင်စီတပ်ကိုခုခံတိုက်ခိုက်ဖို့ဖွဲ့စည်းထားတဲ့ချင်းကာကွယ်ရေးမှနိုင်ငံရေးရည်ရွယ်ချက်ပါရှိလာတာကိုတွေ့ရပါတယ်။နေမြေကျွမ်းကျင်မှုဒေသခံပြည်သူတွေရဲ့ဝိုင်းဝန်းကူညီမှု စိတ်ဓာတ်ပြင်းထန်မှုစတဲ့အာသာချက်တွေကြောင့်တူမီတနက်ကိုင်းချင်းလူငယ်တွေဟာအောင်မြင်စွာတိုက်ပွဲဆင်နိုင်တာဖြစ်ကြောင်းစက်တင်ဘာ၁ရက်နေ့ထုတ်မြန်မာနောင်းမှာဖော်ပြထားပါတယ်။ချင်းကာကွယ်ရေးတပ်ဖွဲ့16ဖွဲ့ပူးတွဲပြီးတိုက်ခိုက်ဖို့လည်းစီစဉ်ထားပါတယ
်။တန်တနာမျိုးကိုဖျက်ဆီးလိုက်တဲ့စစ်ကောင်စီတပ်ရဲ့လုပ်ရက်ကိုအပြင်းအထန်ရှုံ့ချကြောင်းမြောက်ပိုင်းမဟာမိတ်၃ဖွဲ့ဖြစ်တဲ့ AA ရခိုင်တပ်တော်တိုင်းပလောင်လူမျိုးရေးတက်နေ MNDAA ကိုကန်တပ်ဖွဲ့တို့ကလည်းနိုဝင်ဘာလ၁ရက်နေ့ကကြေညာချက်ထုတ်ပြန်ပါတယ်ရေရှည်တိုက်ပွဲဆင်နွှဲနိုင်မှုအတွက်စစ်လက်နက်ပစ္စည်းကောင်းကောင်းရှိဖို့လိုပါတယ်အရင်ကထိုင်းနိုင်ငံမှာဝယ်ယူနိုင်ပေမဲ့အခုတော့ထိုင်းဈေးကွက်မရှိတော့ဘူးလို့စာရေးဆရာဘတ်တလ်ဒစ်နာကဆိုပါတယ်မြောက်ပိုင်းမဟာမိတ်စီကလက်နက်ခံရအခုအညီရမလားဆိုတာကလည်းစဉ်းစားစရာဖြစ်နေပါတယ်ဝတ်တပ်ဖွဲ့မှာတရုတ်လက်နက်မျိုးစုံရှိပေမဲ့စစ်ကောင်စီစန့်ကျင်ရေးလှုပ်ရှားမှုမှာဝတ်တပ်ဟာစိတ်မဝင်စားပဲခက်ရှောင်ရှောင်လုပ်နေပုံရတယ်လို့မာတင်လစ်နာကဆိုပါတယ်ဒေသခံပြည်သူရဲ့ရိုင်းပင်းကူညီမှုနဲ့ချင်းကာကွယ်ရေးတပ်တွေအောင်ပွဲခံနေပေမဲ့အိန္ဒိယနိုင်ငံမီဇိုရမ်နဲ့မဏိပူရမှာခေလုံနဲ့ဒေသခံချင်းတွေများပြားလာပါတယ်ဇိုလူမျိုးအချင်းချင်းလူမှုရေးအကူအညီပေးကြမှာဖြစ်ပေမဲ့ဗမာစစ်အာဏာရှင်စန့်ကျင်ရေးမှာပါဝင်လာမလားဆိုတာကတော့စဉ်းစားစရာဖြစ်နေကြောင်းပါတီလစ်နာကအေယာဝတီစာဆောင်မှာသုံးသပ်ထားပါတယ်ခင်ဗျာ
ဥအောင်ခင်ရဲ့မြမအရေးသုံးသပ်ချက်အစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ဆက်ပြီးတော့အပတ်စဉ်ကျန်းမာရေးခန္ဓာကိုတင်ဆက်ပေးပါမယ်ဒီတစ်ပတ်ကျန်းမာရေးခန္ဓာမှာကိုဗစ်ကာကွယ်ဆေးစီမံမှုအကြောင်းပြောပြထားပါတယ်COVID-19 ကာကွယ်ဆေးထိရောက်အောင်အများလူအများစုကိုခံအားရဖို့အတွက်မလို့သူတွေမထိုးသေးပဲလိုနေသူတွေကိုဦးစားပေးထိုးတင်တယ်လို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်ဒီကာကွယ်ဆေးစမထိုးရသေးသူတွေအတွက်ဦးစားပေးထိုးနိုင်ဖို့အားဖြင့်ကာကွယ်ဆေးဘူစတာထိုးဖို့လိုသူတွေဘက်ကဘလို့စောင့်ထိုးတင်ပါသလဲဒီအကြောင်းနယူးယောက်မြို့မှာကိုဗစ်လူနာတွေကင်တွယ်နေပြီးမြန်မာပြည်ကလူနာတွေကိုဖုန်းကတဆင့်ကူပေးနေတဲ့ကူးစက်ရောဂါအထူးကဒေါက်တာဇေယျသက်ကိုကိုဝင်းမင်းကမေးထားပါတယ်ရှင်
โอเคดรเสียแท้ครับเนี่ยสรุปดีโควิดกูกันอ่ะหลูอ้ายสุดที่80อย่างนึงมายาบ่เนาะแท้ซ้อมอัพเพกากวยซีดิไม่หลูเตะตัวดิไม่ทู้อย่าเว้นเนี่ยหลูได้ตัวดิกูอุซาไปบ่มาแท้ซ้อมกากวยซีทู้บ่หลูตัวดิอะตั่วส่วนยอเสียอีกอภาษะရှင်းပြจังนะ
တကယ်လိုအပ်တဲ့လူတွေရှိလားဆိုတော့ဘူးဆက်လောက်ရတဲ့တွေရှိပါတယ်။ဘာလို့လဲဆိုတော့တချို့လူတွေအန်တီဘော်ဒီမထွက်ပါဘူးကိုကျွန်တော်တွေ့ပြီးသွားပါပါ။ဆိုတော့အထူးသဖြင့်တော့အရေးကြီးဆုံးအချက်ကဘယ်သူတွေလဲဆိုတော့အဲ့လိုကင်ဆာသမားတွေပမာနိုင်ငံမှာတော့အများကြီးရှိတာပေါ့ဗျာကင်ဆာသမားပေါ့အဓိကတော့နောက်တစ်ခုကတော့အသက်ကြီးတဲ့65နှစ်အထက်လူတွေနောက်တစ်ခုကတော့အထူးသဖြင့်ပေါ့နော် organ transplant လို့ခေါ်တဲ့ဟိုတခြားလူစီကနေအင်္ဂါတွေကိုယူထားတဲ့လူတွေပေါ့လေဥပမာအသေးထိုးအစာထိုးတာတာတို့ကြောက်ကအစာထိုးထားတဲ့လူတွေပေါ့လေဆိုဒီလိုလူတွေကသူကကိုယ်ခန္ဓာကို immune ကျစေတဲ့ဆေးတောက်နေရတဲ့အတွက်ကြောင့်သူတို့မှာအဲ့လို antibody တွေမထွက်လာဘူးဗျာဆိုတော့အဲ့လူတွေအတွက်ကိုတော့လိုပါတယ်သူတို့ဒီခုနလိုမျိုး booster ကိုလိုပါတယ်ဒါပေမဲ့ဘယ်အချိန်မှ booster ပေးရမလဲဆိုတဲ့ဟာတော်တော်လေးစကားပြောတာကိုရဲ့ဘာလို့ဆိုတော့ကျွန်တော်အခုကအခုလည်းတွေးလိုက်ပါမှာ CDC ကဆိုရင်ကျွန်တော်တို့ကို6လနဲ့7လကြာလို့ရှင်ထိုးလို့ရတယ်လို့ပြောတယ်အခုဆိုမော်ဒန်နာဆိုလည်းထိုးလို့ရပါပြီ GNG ဆိုလည်းဒုတိယတလုံးထိုးလို့ရပါပြီဆိုပြီးတော့ပေးလိုက်တယ်ပေါ့နော်ဆိုတော့ထိုးနေသူဆိုတာပဲတရုတ်ပြည်ကထုတ်တဲ့ Sinovac ဒီသူတို့အနေနဲ့ဒါမျိုး clinical trial ထွက်လာမှာပါဒါပေမဲ့6လကျော်သွားလို့ရှင်ရင်တော့ခုနလိုပြောတဲ့65နှစ်အထက်ကျွန်တော်တို့မှလည်း data တွေထွက်လာမှာလို့ထင်ပါတယ် maybe 65နှစ် Sinovac ကလိုချင်လို့မယ်ပေါ့နော်မလိုချင်လည်းမလိုဘူး maybe နှလုံးထဲထိုးလို့ဟိုဘယ်လိုခေါ်မလဲကောင်းတဲ့ဆေးလည်းဖြစ်ချင်းဖြစ်နေမှာပေါ့လေဆိုတော့ကျွန်တော်အနေနဲ့ပြောရလို့ရှင်တော့အခုချိန်ထိကတော့ဘာမှတိကျပြသားတဲ့အဖြေတခုကိုတော့မရှိသေးဘူးပေါ့လေ for Sinovac အတွက်ကတော့
ဟုတ်ကဲ့ဆရာကြီးနောက်တစ်ခုကဒီ COVID ရောဂါဖြစ်ပြီးတဲ့သူတွေမှာတော့ဒီသဘာဝကကိုယ်ခံအားရတယ်ဆိုပေမဲ့ဘယ်လိုချိန်မှာသူတို့လဲကာကွယ်ဆေးပြန်ထိုးဖို့လုပ်လဲဆရာကြီ
းဒီယောဂါကြောင့်ရလာတဲ့ immunity ပေါ့နော် natural သဘာဝရရလာတဲ့ immunity ကတဖြည်းဖြည်းကျရင်နဲ့ဟိုအဖြစ်သွားပါတယ်ပျောက်ွယ်သွားပါတယ်ဒါသိကြပါတယ်ဆိုတော့အဲ့တော့ကျွန်တော်တို့ကဘယ်လိုပြောလဲဆိုတော့โอเคပထမနှစ်ပတ်မှာတော့ vaccine လုံးဝထိုးလို့မရပါဘူးဘာဖြစ်လို့ဆိုဒီရောဂါလက္ခဏာရှိနေသေးတာဟုတ်တခြားလူကိုကူးတော့ နမနစ်ကဆိုတော့တလအတွင်းကိုထိုးလို့ရလားဆိုထိုးလို့ရပါတယ်တလကျော်လို့ရှင်နဲ့ထိုးလို့ရပါတယ်ဘယ်ချိန်ထိစောင်းလို့ရတယ်မထိုးဘဲနဲ့နေလို့ရတယ်တချို့လူကမင်းငါမထိုးဘဲနဲ့ဘယ်လောက်ချိန်ထိနေလို့ရသလဲဆိုတော့ဘယ်လောက်ထိနေလို့ရလဲဆိုတော့ကံဒီကံမတော့ပြောလို့တော့မရဘူးဒါပေမဲ့လေကျွန်တော်တို့ခံမှန်းကြည့်ရတော့3လလောက်ထိရတော့ okay တယ် antibody ကတဖြည်းဖြည်းနဲ့ကြာကြာသွားတယ်ပေါ့3လလောက်ကျော်သွားလို့ရှင်တော့မရှိတဲ့လောက်ကိုကြာသွားနိုင်တယ်ပေါ့ဆိုတော့ဖြစ်နိုင်လို့ရှင်တော့ပထမ3လရောဂါရပြီပထမ3လအတွင်းမှာထိုးပါဒါပေမဲ့လေဘယ်နှလုံးထိုးရမလဲဆိုတော့နောက်တစ်ခုထပ်ပြောတာပေါ့လေဆိုတော့ကျွန်တော်တို့ကတော့အခုအချိန်မှာကျွန်တော်တို့ဒီနိုင်ငံမှာတော့ Sinovac ဆိုတော့ကျွန်တော်လည်းသိမပြောရဘူးကြာကျွန်တော်တို့ဒီနိုင်ငံမှာတော့ကျွန်တော်တို့ကဘာကိုပြောလဲဆိုတော့ဒီ Pfizer ပဲဖြစ်ဖြစ် GNG ပဲဖြစ် Moderna ပဲဖြစ်ဘာပဲရရတစ်လုံးပဲထိုးလိုက် okay ဘာဖြစ်လို့လဲဆိုတော့ယောဂါရထားပြီးတဲ့လူကိုကျွန်တော်တစ်လုံးထိုးလိုက်ခြင်းဒီကျွန်တော်တို့ booster ပေးလိုက်တဲ့အလိုမျိုးပဲပေါ့နော်ဒီဟာဒီ topic ကိုကျွန်တော်အနေနဲ့လွန်ခဲ့တဲ့သုံးလပြောလို့ရှိရင်ကျွန်တော်မပြောရဲပါဘူး။ဘာလို့လဲဆိုတော့ကျွန်တော်မှာ data လည်းမရှိဘူး။လုပ်တဲ့ experience လည်းမရှိဘူးပေါ့နော်။အခုဆိုရင်တော့ယောဂါရထားပြီးတဲ့လူဆိုရင်တော့ကျွန်တော်တို့ကတော့တစ်လုံးပဲထိုးလိုက်တယ်။သုံးလအတွင်းမှာထိုးကြည့်လိုက်တယ်။ထိုးလိုက်ပြီးသွားလို့ရှိရင်ဘာလို့လဲဆိုတော့သဘောကတော့ယောဂါရထားရဲဆိုတာကျွန်တော်တို့ဆေးကိုနှလုံးထိုးထားတယ်လို့မျိုးပဲပေါ့လေ။တတ်မှတ်လိုက်တယ်ပေါ့။ပြီးတော့သူ့ကို booster တစ်လုံးပေးလိုက်တဲ့သဘောပဲ။ပြီးလို့ရှိရင်ကျွန်တော်တို့ကနောက်6လလောက်ဒီမှာကြာလို့ရှိရင်နောက်ထပ်တစ်လုံးပြန်ထိုးမလား။6လကျော်ရင်နောက်ထပ်တစ်လုံးပြန်ထိုးမလားပေါ့နော်။အဲ့လိုမျိုးသူတို့ discussion လုပ်ပါတယ်။ဆိုတော့ဗမာနိုင်ငံမှာတော့ Sinovac ဖြစ်တဲ့အတွက်ကြောင့်ကျွန်တော်ထင်ပါတယ်နှလုံးလုံးထိုးခြင်းနဲ့ထိုးလို့တော့ရနိုင်မယ်လို့တော့ထင်ပါတယ်တလုံးနဲ့ထိုးကြည့်တာတော့ကျွန်တော်အမှားတော့မခံရဘူးကျွန်တော်မဆန်းဘူးတဲ့အတွက်ကြောင့်လေအဲ့ဒီအပိုင်းပေါ့နော
်ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီနေရာမှာဒီလူအများကိုခံအားရဖို့အတွက်ပေါ့နော်မဖြစ်မနေဦးစားပေးထိုးရမယ့်သူတွေဆိုလို့ရှိရင်ရောဘာကိုအဓိကထောက်ပြခြင်းလဲဆရာကြီ
းတခြားလူတွေကိုပေါ့နော်မတက်တဲ့ဒီနေရာမှာရှိတဲ့လူတွေကိုပေးလို့ရှိရင်တော့အများကြီးကောင်းလာမှာပေါ့နော်နေဆိုတာလေဗမာနိုင်ငံမှာကျွန်တော် example Romania ကိုပြောခြင်းနဲ့ဆိုတဲ့ဘောကဒီ Italy မှာဖြစ်သွားတယ်သူ့ဘီနာနိုင်ငံတွေမှာဖပဖဒီ case အများကြီးဖြစ်သွားတယ် Romania မှာအခုကျမှဖြစ်လာတယ်ဆိုတော့ Tony လူတွေကကျွန်တော်တို့မှာတောင်တန်းဒေသတွေရှိပါတယ်ရှမ်းပြည်နယ်တို့ကချင်ပြည်နယ်တို့ဆိုတော့ဥမာကချင်ပြည်နယ်မှာဆိုလဲကျွန်တော်တို့တော့ကြားတာပဲအဲ့လိုမျိုး case ဖြစ်လာတယ်ဆိုပြီးတော့ဟိုသတင်းတွေတက်လာတာတော့တွေ့တယ်ပေါ့လေဆိုတော့ဗမာနိုင်ငံမှာတော့သတင်းဒီလိုဖြန့်ချိမှုပိုင်းမှာလည်းတချို့ပိုင်းတွေကလည်းအားနေတဲ့ပိုင်းဆိုတော့ကျွန်တော်တို့လည်းမသိဘူးပေါ့နော်ဟိုဘယ်နေရာမှာသတင်းတွေထွက်လာတယ်ဘယ်နေရာမှာ case ဖြစ်တယ်လဲဆိုတော့မသိဘူးဆိုတော့ဒီနေရာမှာထိုးလို့ရတဲ့အခွင့်အရေးရှိလို့ရှိရင်ပထမတစ်လုံးဖြစ်လဲထိုးပါဒုတိယတစ်လုံးကတလကျော်သွားလို့ရှိရင်လည်းထိုးလို့ရပါတယ်ဟို၄ဘတ်အတိအကျမှထိုးရမယ်ဆိုတာမျိုးကမရှိပါဘူး၆ဘတ်ကြာလို့ဒုတိယတစ်လုံးရတယ်ထိုးပါ
ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလို့ဒီလူများကိုခံအားစရဖို့လုံးဝမထိုးရသေးတဲ့သူတွေကိုဦးစားပေးထိုးတဲ့ချိန်မှာဒီကာကွယ်ဆေးထိုးပြီးသူတွေအတွက်ရောပေါ့နော်အားလုံးအတွက်အဓိကကာကွယ်သင့်တဲ့နေရာတွေဆိုရင်ရောဒီနိုင်ငံတကာအတွက်ချုံနေရာမြန်မာနိုင်ငံအတွက်ဘယ်လိုထောက်ပြခြင်းလဲဆရာကြီ
းစားတော့ဆိုင်နေမှာဆိုရင်အပြင်မှာစားမလားအထဲမှာစားမလားကျွန်တော်ဒီနယူးယောက်ကတော့ vaccine ထိုးဟိုကပြားလေးတွေကျွန်တော်တို့တယ်လီဖုန်းထဲမှာထုတ်လိုက်ပြီဆိုတော့အဲ့ဒီကပြားမရှိလို့ရှင်ပေးမဝင်မှုကိုဆိုတော့ကျွန်တော်ပြောခြင်းတဲ့သဘောကအလွာပေါင်းမြောင်များစွာသောနေရာကလူတွေကပါဝင်ပတ်သက်ရပါမယ်ဒီယောဂါကိုထိမ့်ဖို့တော့ကိုဒီအစိုးရတခုတည်းလောက်တာရဲ့လို့မဟုတ်ဘူးဒါကဟိုကိုယ့်ရဲ့စီးပွားရေးတခုတည်းနဲ့ဟိုတနည်းအားလိုမျိုးပေါ့နော်လူရောက်300ကျော် club ဖွင့်နေဆိုတာဒါမျိုးကလုံးဝမလုပ်တဲ့အရာတခုပါနောက်တစ်ခုကဗမာနိုင်ငံမှာတော့အများစုကဒီလက်ဖက်ရည်ဆိုင်တို့ဒီလိုမျိုးပေါ့နော်လက်ဖက်ရည်ဆိုင်ဆိုတာကလေဟို open လို့တော့ပြောကြတာပေါ့နော် open ဆိုလေဟာနေထဲမှာဖြစ်တယ်လို့တော့ပြောတယ်ဒါပေမဲ့လေကိုစဉ်းစားကြည့်ခုံလေးကတည်တည်လေးပဲလေးယောက်ထိုင်ကြည့်လိုက်တယောက်မျက်နှာတယောက်ကကတ်နေတာပဲဆိုတော့ဒါတွေကအရန်ကိုကူးနိုင်တဲ့အနေထားရှိတာပေါ့နော်နောက်တစ်ခုကဒီလက်ဖက်ရည်ဆိုင်မှာဖြစ်တဲ့ရေနေချမ်းမန်ကွက်တီးကင်နာတွေတယောက်လက်ကနေတယောက်ကင်နာတွေဟိုကျွန်တော်တို့ဒီ hand sanitizer လို့ခေါ်တဲ့လက်ကိုဖျန်းတဲ့ဆေးရည်တွေရှိတာတွေဆိုတော့ဒါတွေအပေါ်မှာအများကြီးမူတည်တယ
်ဟုတ်ကဲ့ဆရာနောက်ဆုံးကျွန်တော်မမေ့မိတဲ့တခြားအရေးကြီးတဲ့ချက်ကောပြောဖို့ရှိရမဆရာ
အရေးကြီးတဲ့တစ်ချက်ကတော့ကိုယ့်ရဲ့ယောဂနေမကောင်းဖြစ်တယ်ထင်လို့ရှိရင်အလုပ်ကိုမသွားပါနဲ့။ဘာဖြစ်လို့လဲဆိုတော့ကိုတရက်လောက်အလုပ်မသွားခြင်း၊နှစ်ရက်လောက်အလုပ်မသွားခြင်းဒီကိုအလုပ်ခွင်မှာရှိတဲ့လူကောင်းမြောင်များစွာရဲ့အသက်ကိုတစ်ခါတလေကာကွယ်သွားနိုင်ပါလေ
။ဟုတ်ကဲ့။ကျေးဇူးများကြီးတင်ပါတယ်ဆရာ
။ကိုရင်းမင်းတက်ဆက်ပေးခဲ့တဲ့ကျမ်းမာရေးကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်။အခုတစ်ခါမှာတော့အပတ်စဉ်တိုင်းရင်းဒေသကသတင်းလွှာအစီအစဉ်ကိုတက်ဆက်ပေးသွားမှာဖြစ်ပါတယ်။ဒီအစီအစဉ်ကိုတော့တိုင်းရင်းသတင်းတောက်တွေကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။
င်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကြေဆိုပါတယ်မြန်မာနိုင်ငံတော်ဝန်တန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမအမီပါနေဆက်ဒေသတိုင်းသားသတင်းထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်သတင်းလွာမှာနားဆင်ရမှာတွေကတော့ကရင်ပြည်နယ်ဖအံမြို့နယ်ထဲမှာလိုင်စင်မဲ့မော်တော်ယာဉ်အားလုံးကိုစစ်ကောင်စီကနေဖမ်းဆီးမှုတွေလှုပ်ဆောင်နေပါတယ်။ရခိုင်ပြည်နယ်ဝင်းကြီးချုပ်ဟာဦးညီပူရဲ့အယူခံကိုစစ်တွေခရိုင်တရားရုံးကပယ်ချလိုက်တယ်ဆိုတာနဲ့ကယားပြည်နယ်ကတိုက်ပွဲနဲ့ဖမ်းဆီးမှုအခြေအနေအကြောင်းတွေကိုကြားကြရမှာပါရှင
်။ကျမကနန်းဟောင်ပါရှင်သတင်းတွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါ။ကရင်ပြည်နယ်ဗအံမြို့နယ်ထဲမှာလက်နက်ကင်အဖွဲ့အစည်းထောက်ခံချက်လက်မှတ်နဲ့လှုပ်ထားတဲ့မော်တော်ယာဉ်အပါအဝင်လိုင်စင်မဲ့မော်တော်ယာဉ်အလုံးကိုအခုလကစပြီးစစ်ကောင်စီကဖမ်းဆီးမှုတွေတိုးမြှင့်လှုပ်ဆောင်နေပါတယ်။လက်ရှိအချိန်မှာဗအံမြို့ရဲ့အဝင်နေရာဖြစ်တဲ့တန်လွင်တရား၊စားတပြင်တရားနဲ့အိမ်တုတိုးဂိတ်တွေမှာလိုင်စင်မဲ့ကားတွေကိုဗအံမြို့ထဲပေးမဝင်တော့ပဲစစ်ကောင်စီတပ်တွေကဖမ်းဆီးသိမ်းဆီးမှုတွေပြုလုပ်နေပြီလို့ခန်နေကပြောပါတယ်ဓာတ်အပြင်ထိုင်းမြန်မာနယ်စပ်မြဝတီကုံတွယ်ရေးလမ်းကြောင်းပေါ်မှာရှိတဲ့တင်ကန်းညီနောင်ဂိတ်အပြင်ကော့ကရစ်မြို့အထက်လိုင်ဝဂိတ်တွေမှာလည်းလှိုင်းစင်မဲ့မော်တော်ယာဉ်အပါအဝင်နယ်စပ်ကနေဝင်လာတဲ့တရားမဝင်ကုံတွယ်မှုတွေကိုလာမယ့်ဒီဇင်ဘာလမှာကြမ်းမဆစ်ဆေးတော့မယ်လို့လည်းမြဝတီနယ်စပ်ကုံတွယ်ရေးနဲ့နီးစပ်သူတွေထံကသိရပါတယ်ကရင်ပြည်မှာထိုင်းမြန်မာနယ်စပ်နဲ့နီးတဲ့အတွက်အများစုဟာနယ်စပ်ကဝင်လာတဲ့လှိုင်းစင်မဲ့မော်တော်ယာဉ်တွေကိုအသုံးပြုကြတယ်လို့ကရင်လက်နက်ကိုင်အဖွဲ့အစည်းထောက်ခံချက်လက်မှတ်နဲ့လှုပ်ထားတဲ့ကားတွေဆိုရင်ရခိုင်အစိုးရလက်ထက်ကမြို့တွင်သွာလာခွင့်ပြုထားတာရှိပါတယ်
။နိုင်ငံတော်ကြီးညိုပြက်စီမှုပုံမှန်905ခါနဲ့တရားစွဲခံထားရပြီးအလုတ်ကျန်းတဲ့ထောင်တာနဲ့ချမှတ်ခံထားရတဲ့ရခိုင်ပြည်နယ်ဝန်ကြီးချုပ်ဟောင်းဦးညီပူရဲ့အယူခံကိုစစ်တွေခရိုင်တရားရုံးကနိုဝင်ဘာလ22ရက်နေ့ကပယ်ချလိုက်ပါတယ်။ဦးညီပူကိုအောက်တိုဘာလ10ရက်နေ့ကစစ်တွေခရိုင်တရားရုံးကနိုင်ငံတော်ကြီးညိုပြက်စီမှုပုံမှန်905ခါနဲ့အလုတ်ကျန်းတဲ့ထောင်တာနဲ့ချမှတ်ခဲ့တာပါတဆုံတရားအကြောင်းပြချက်မရှိဘဲခရင်တရားရုံးကပယ်ချလိုက်ပေမဲ့ပြည်နယ်တရားလွတ်တော်ကိုဆက်လက်ယူခံတင်တွင်းသွားမှာဖြစ်တယ်လို့အမှုကိုလိုက်ပါပေးနေတဲ့တစင်ဥပဒေအထောက်အကူပြုအဖွဲ့ကရှင်းနေဦးအောင်မြတ်ကျော်ကပြောပါတယ်စစ်တပ်ကအနာသိမ်းပြီးနောက်ဦးညီပုကိုနေအခြေချုပ်ချထားရကနေပြန်လွတ်ပေးပြီးနောက်ပိုင်းဖေဖော်ဝါရီလ10ရက်နေ့ကပြန်လည်ဖမ်းဆီးပြီးနိုင်ငံတော်ကြီးညိုပြက်စီမှု905ခအပါဝင်အကြတိလိုက်စားမှုတိုက်ဖျက်ရေးပုံမှ55တို့နဲ့တရားစွဲဆိုခံထားရတာဖြစ်ပါတယ်
မွန်ပြည်နယ်မှာဆိုင်ကယ်တစည်းပေါ်လူ2ဦးစီးလာပါကအထူးစစ်ဆေးသွားဖို့ညွှန်ကြားထားတယ်လို့မော်လမြိုင်မြို့အထွေထွေအုပ်ချုပ်ရေးမှူးရုံးတာဝန်ရှိသူတဦးကပြောပါတယ်ပြည်နယ်ရဲအရာရှိတဦးကတွေ့တဲ့ဆိုင်ကယ်တိုင်းကိုစစ်ဆေးမှာမဟုတ်ပေမဲ့နှစ်ယောက်စီးတာတွေ့ရင်လိုအပ်ရင်စစ်ဆေးမင်းများမှာဖြစ်ပြီးစစ်ဆေးမခံလို့ပဲထွက်ပြေးရင်တော့ပြစ်ခတ်ဖမ်းဆီးတာလုပ်နိုင်ပါတယ်လို့ဆိုပါတယ်အခုနိုဝင်ဘာလစာမိုင်းကစပြီးဒဝဲဘိတ်အပါဝင်တခြားမြို့နယ်တွေမှာအမျိုးသားနှစ်ယောက်ဆိုင်ကယ်အတူစီးလာတာအမျိုးသမီးနောက်ကနေအမျိုးသားလိုက်ပါစီးနှင်းနေတာတွေ့ရင်တော့အမေးများမရှိပဲပြစ်ခတ်ဖမ်းဆီးသွားမယ်လို့နှစ်ဆက်ကကောင်စီကတေတံတရအမိန့်တဲ့အနေနဲ့ထုတ်ပြန်ထားပါတယ်
ချင်းပြည်နယ်ရဲ့နေနမိတ်ထိဆက်နေတဲ့စကိုင်းတိုင်းကလေးမြို့အနောက်ဘက်တနီယာမှာ PDF ကလေးတပ်ခွဲစခန်းတစ်ခုကိုနိုဝင်ဘာလ16ရက်နေ့နာနဲ့ပိုင်းတုန်းကစစ်ကောင်စီတပ်ဖွဲ့ဝင်တွေကစီးနင်းသိမ်းပိုက်ပြီးတဲ့နောက် PDF ကလေးစေးတပ်ဖွဲ့မှအမျိုးသမီး10ဦးနဲ့ရဲဘော်9ဦးစုစုပေါင်း12ဦးကိုဖမ်းဆီးခံခဲ့ရတာဖြစ်ပြီးရဲဘော်3ဦးကိုညင်ပန်းနှိပ်စက်တပ်ဖြတ်ခဲ့တယ်လို့ PDF ကလေးတပ်ဖွဲ့ကတာဝန်ရှိသူကပြောပါတယ်အသက်ရှင်ကြံရစ်တဲ့စေးတပ်ဖွဲ့ဝင်အမျိုးသမီး9ဦးကိုတော့စစ်ကောင်စီကကလေးမြို့ရဲစခန်းအချုပ်မှာညာအိတ်ချုပ်နှောင်ထားပြီးမနေ့ဆိုကလေးမြို့ဒေသကုကရေးစစ်ဌာနချုပ်စစ်ကြောရေးရုံးမှာစစ်ဆင်းနေတယ်လို့ PDF ကလေးတာဝန်ရှိသူတွေကပြောပါတယ်ပြီးခဲ့တဲ့နိုဝင်ဘာလ21ရက်နေ့တုန်းကလည်းကလေးမျိုးစစ်ကောင်စီလက်အောက်ခံအမှတ်644စီလက်နဲ့ပစ္စည်းတပ်ရင်းကို PDF ဆိုလမ်း CDM CN CDF KKG တပ်ဖွဲ့ကဝင်ရောက်တိုက်ခိုက်ပြီးရန်တူလောင်ယုံတချို့ဖောက်ခွဲပြက်စီးခဲ့တယ်လို့သိရပါတယ်
ရှမ်းပြည်မြောက်ပိုင်းကြောက်မဲမြို့နယ်ထမကိုဗစ်ကာကွယ်ဆေးထိုးမထိုးကိုစစ်ကောင်စီတပ်ကနေတအိမ်တက်စင်စစ်ဆေးမှုတွေပြုလုပ်နေတယ်လို့ဒေသခံတွေကပြောပါတယ်။နိုဝင်ဘာလလယ်ကစပြီးမြန်မာစစ်တပ်ဟာကြောက်မဲမြို့နယ်လမ်းမကြီးမှာစောင့်ဆိုင်ပြီးကိုဗစ်ကာကွယ်ဆေးထိုးမထိုးစောင့်စစ်ရာကနေနိုဝင်ဘာလနောက်ပိုင်းမှာတော့မြို့တွင်းရပ်ကွက်ကဒေသခံတွေနေအိမ်တွေထဲအထိဝင်ရောက်စစ်ဆေးနေတာပါ။လက်နက်ကိုစီနဲ့ဝင်ရောက်စစ်ဆေးရာမှာဒေသခံတွေကထိတ်လန့်ကြောက်ရွံ့ပြီးစစ်ခွင့်ပေးရတာလို့နေအိမ်စစ်ခံရတဲ့အမျိုးသား တဦးကလည်းပြောပါတယ်
ကချင်မင်းနယ်ဝိုင်းမော်မြို့နယ်အတွင်းရှိဝူရန်ကျေးရွာမှာကိတ်တာဘီလီစုပြည်သူစစ်တပ်ဖွဲ့ဝင်တပ်သားတွေကနေလမ်းသွားလမ်းလာပြည်သူတွေစီကငွေကြေးတောင်းခံမှုတွေပြုလုပ်နေတယ်လို့ဒေတာခံရသားတွေကပြောပါတယ်ဒီကိတ်ကိုအခုနိုဝင်ဘာလ3ပိုင်းမှာစထားပြီးငွေကြေးကောက်ခံတာတွေလုပ်နေတဲ့အကြောင်းလမ်းသွားလမ်းလာတွေကိုဟင်းဖိုးဆိုပြီးပတ်စံတောင်းနေတာမျိုးကားတွေဆင်ကယ်တွေကိုတားပြီးတောင်းတာမျိုးတွေလုပ်နေတယ်လို့ဒေတာခံတွေကပြောပါတယ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းစစ်ကောင်စီကပြည်သူစစ်တပ်ဖွဲ့တွေကိုပုံမှန်မထောက်ပံ့နိုင်တာကြောင့်အခုလိုငွေကြေးကောက်ခံခိုင်းတာဖြစ်တယ်လို့ဒေတာခံတွေကပြောပါတယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ကယားပြည်နယ်ထဲမှာစစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တို့အကြားမှာတိုက်ပွဲတွေဖြစ်ပွားနေတယ်လို့စစ်ကောင်စီဘက်ကနေဖမ်းဆီးအရေးယူမှုတွေရှိနေပါတယ်။ဒီအကြောင်းကိုတော့ကျွန်မအမြန်နေတင်ဆက်ပေးပါမယ်ရှင်။နိုဝင်ဘာလ23ရက်နေ့မှာတော့ဒီမော့ဆိုမြို့နယ်ထဲကနေရာ3ခုမှာစစ်ကောင်စီတပ်နဲ့ KNDF တို့အကြားမှာတိုက်ပွဲဖြစ်ပွားခဲ့ပြီးစစ်ကောင်စီဘက်ကထိခိုက်မှုတွေရှိခဲ့တယ်လို့ဂရီနီအမျိုးသားကာကွယ်ရေးတပ်မတော် KNDF ကပြောပါတယ်KNDF တာဝန်ရှိသူတယောက်ပြောတာကတော့
မင်းညကတော့ဒါဖက်ပွဲ3ကြိမ်ဖြစ်တယ်ပေါ့လေမနေ့ခုနကြီးမှာကျွန်တော်တို့ဒေါက်ဖစ်စီမှာဖက်ပွဲ3ကြိမ်ဖြစ်တယ်အဲ့ဒီမှာစစ်ကောင်စီက၂ရောက်တည်တယ်၂ရောက်တော့တန်ရရတယ်ပေါ့လေ
စစ်ကောင်စီတပ်ဖွဲ့ဝင်တွေကဒေါက်ဖစ်စီဘုံကြီးချောင်းရှိကနေအိမ်နှလုံးကိုလည်းမိရှုပ်ဖျက်ဆီးခဲ့တယ်လို့ဆိုပါတယ်တိုက်ပွဲဖြစ်ပွားမှုနဲ့အတူဖမ်းဆီးမှုတွေလည်းရှိလာပါတယ်နိုဝင်ဘာလ22ရက်နေ့မှာလွိုက်ကော်မျိုးနောင်ရရက်ွက်ကခရစ်တုဘုရင်ဖျားเจ้าဝင်းကိုစစ်တပ်ကနေဝင်ရောက်စီးနှင်းရှာဖွေခဲ့ပြီးတော့ဆရာဝန်တွေသူနာပြုတွေအပါအဝင်စေတနာဝန်ထမ်း18ယောက်ကိုဖမ်းဆီးသွားခဲ့ပါတယ်။နိုဝင်ဘာလ23ရက်နေ့မှာတော့သူတို့တွေပြန်လွတ်လာတယ်လို့စီးကန်းတဲ့နီးစပ်သူတယောက်ကပြောပါတယ်
။ဒီမနေ့ကတော့ဟုတ်တယ်သူတို့အားလုံး18ယောက်ကလုံးလွတ်လာပါတယ်နော်။လွတ်လာကကောက်မှုကျန်ရောက်တယ်6နာရီကျော်တော့သူတို့ကကောက်မှုပြန်ရောက်တယ်
ဒီစေကန်းကတရားမဝင်စေကန်းဖြစ်ပြော့စေကန်းထဲမှာ CDM လုတ်ထားတဲ့ကျမ်းမာရေးဝန်ထမ်းတွေအပါအဝင်ပုံမှန်905ကကြီးနဲ့တရားစွဲဆိုခံထားတဲ့သူတွေလည်းပါဝင်တယ်လို့မြဝတီသတင်းဌာနကဆိုပါတယ်။နိုဝင်ဘာလ10ရက်နေ့ကနေ21ရက်နေ့အထိဒေသအတွင်းမှာ9ယောက်ပြစ်တက်ခံရပြော့21ယောက်အဖမ်းခံရတဲ့အတွက်အာဏာသိမ်းပြီးတဲ့နောက်ပြည်နယ်အတွင်းပြစ်တက်ခံရသူ132ဦးဖမ်းဆီးခံရသူက239ဦးရှိသွားပြီလို့ Greeny လူမှုအသင်းဖွဲ့များကွန်ရက်ကနှစ်ပတ်တကြိမ်ထုတ်ပြန်တဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်ရှင်။ဆက်ပြီးတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာစစ်ကောင်စီတပ်နဲ့ရခိုင်လက်နက်ကိုင်အေအေတပ်ဖွဲ့တို့အကြားတိုက်ပွဲတွေရပ်တန့်ထားတာတစ်နှစ်နီးပါးရှိလာနေပြီမဲ့လဲစစ်ဘေးဒုက္ခသည်သသိန်းနီးပါးကဒီနေ့အချိန်ထိနေရက်ကိုမပြောင်းနိုင်သေးပါဘူး။ဒီအကြောင်းကိုတော့နမ်ဟုံကနေတင်ဆက်ပြီးသွားမှာပါရှင်။
မြောက်ဦးမြို့နယ်ပြည်ပင်ရင်စစ်ရှောင်စခန်းမှာလည်းလူဦးရေ3000နီးပါးနေထိုင်နေတာဖြစ်ပြီးသူတို့နေရမှာတပ်မတော်ဘက်ကတပ်ဆွဲထားတာတွေရှိနေပါတယ်။အဲ့ဒီဒေသမှာမကြာခဏဆိုသလိုမင်းမြုပ်မိုင်းပေါက်ကွဲမှုတွေရှိနေသေးတာကြောင့်နေရမပြောင်းနိုင်ကြသေးတာဖြစ်တယ်လို့လည်းစခန်းတာဝန်ခံဦးသိန်းရွှေမြတ်ကပြောပါတယ်
။လူမျိုးဒေသတွေမှာနေတဲ့အမြင့်ရနေတဲ့နေရာတွေမှာမိုင်းတွေရှိတဲ့မကြာခဏတိုးတိရစ္ဆာန်တွေတော့နေတော့တောင်းထားပေါင်းနေတဲ့အုံအုံနဲ့ထားပေါင်းနေရတယ်လေ internet လူတို့ရဲ့ internet တကြောင်ပါတယ်သူတို့ server နေရအခက်အခဲလေးတကြောင်ပါတယ်လေ internet ကျွန်တော်တို့ internet မပြောင်းတော့လားလို့ကျွန်တော်ခံယူနေ
ရခိုင်ပြည်နယ်ကောင်စီဘက်ကတော့စစ်ရှောင်တွေနေရပြန်ရေးအတွက်ကူညီထောက်ပံ့ပေးမယ်လို့ပြောဆိုထားတာတွေရှိနေတယ်လို့တချို့စစ်ဘေးဒုက္ခသည်တွေကိုနေရပြန်နိုင်ဖို့ဆောင်ရွက်ပေးနေတာလည်းရှိနေပါတယ်စစ်ဘေးဒုက္ခသည်တွေကိုနေရပြန်ကြဖို့ကောင်စီဘက်ကတိုက်တွန်းနေပေမဲ့နေရပြန်မဲ့စစ်ဘေးဒုက္ခသည်တွေအတွက်လုံခြုံရေးအမခံချက်မပေးနိုင်သေးတာကြောင့်နေရမပြန်သေးတာဖြစ်တယ်လို့လည်းလူဦးရေ 9,000 ကျော်လောက်နေထိုင်နေတဲ့စင်ဘောကိုင်းစစ်ရှောင်စခန်းတာဝန်ခံဦးညီပုကပြောပါရယ်
အခုလက်ရှိကကျွန်တော်တို့ဆင်းရောက်ဆမ်းမှာပဲနေတယ်။ဒီအစိုးရပိုင်းကနေပြီးတော့ပထမတစ်ကြိမ်နှစ်ကြိမ်သုံးကြိမ်လောက်တော့အိမ်ပြန်မဲ့စီးရင်တွေကောက်တယ်။ဒါပေမဲ့သူတို့ဘက်ကတရုံတရာဟိုဒီပြည်သူတွေရဲ့လုံခြုံရေးကိုသူတို့ဘက်ကနေပြီးအာမခံမပေးနိုင်ဘူး။အဲ့ဒီအတွက်နဲ့ကျွန်တော်တို့ကမပြန်ဖြစ်သေးဘူး။
ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့2020ခုနှစ်နိုဝင်ဘာလကတည်းကစစ်ကောင်စီနဲ့ရခိုင်လက်နက်ကိုင် AA တပ်ဖွဲ့တို့အကြားတိုက်ပွဲတွေရပ်တန့်နေတာပါ။ဒါပေမဲ့လည်းဒီလအတွင်းမှာပဲမောင်တော်မြို့နယ်ဘက်မှာတိုက်ပွဲတချို့ဖြစ်ပွားခဲ့တာရှိသလိုရခိုင်ပြည်နယ်မှာအချိန်မရွေးတိုက်ပွဲဖြစ်လာနိုင်တဲ့အနေအထားရှိနေတယ်လို့လည်းရခိုင်လက်နက်ကိုင် AA ဘက်ကပြောဆိုထားပါတယ်။
ခုဆက်ပြီးသတင်းချင်းချက်ကိုနားဆင်ကြရမှာပါရှင်
ကရင်ပြည်နယ်ဗအံမြို့နယ်ထဲမှာလိုင်စင်မဲ့မော်တော်ယာဉ်အလုံးကိုအခုလကစပြီးစစ်ကောင်စီကနေဖမ်းဆီးမှုတွေတိုးမြင့်လှုပ်ဆောင်နေပါတယ်ပုံမှန်905ခခွေးနဲ့တရားစွဲခံထားရပြီးအလောက်ကြားနဲ့ထောင်ဒဏ်နှစ်ချမှတ်ခံထားရတဲ့ရခိုင်ပြည်နယ်ဝန်ကြီးချုပ်ဟောင်းဦးညီပုရဲ့အယူခံကိုစစ်တွေခရိုင်တရားရုံးကပယ်ချလိုက်ပါတယ်
။သရရှင်တွေခုနားဆင်နေကြတာကတော့နေဆက်ဒေတာတိုင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးသွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်ကျွန်မကအမီပါ။
ပတ်စဉ်တိုင်းရင်သတင်းလောအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်။သောတာရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့တချင်းတောင်းခြင်းနဲ့ဆိုရင်တော့ကျမတို့စီကို email လိပ်စာ burmese@voanews.com ကိုပေးပို့နိုင်သလို VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာရဲ့ message ကနေလည်းဆက်သွယ်နိုင်ပါတယ
်။ VOA American တိုင်းရဲ့ရုပ်သံနဲ့ video ထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။တို့ရူဖန်ယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ VOA မြန်မာ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲ့ဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ n link ဖြစ်တဲ့ nlink.com/download ဆိုတဲ့ web link စာတွေမှာ application ရယူနိုင်ပါတယ်နော်။VOA American တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
် American VOA American အတန်းကနေမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုဆက်ပြီးတော့ဂျာတာရင်းညရဲ့နောက်ဆုံးရသတင်းအခြေချုပ်ကိုကိုဆောင်ဝင်းလိုင်ကပြောပြပေးပါအောင်ရှင်
နိုင်ငံတော်လျှို့ဝှက်ချက်အဥပဒေကိုချိုးဖောက်တယ်လို့ဆိုပြီးတောင်းဆန်းစုကြည်ဩစတြေးလျနိုင်ငံသားရှောင်းတန်နယ်တို့အပါအဝင်9ရောက်ပေါ်ပူးတွဲတရားစွဲထားတဲ့အမှုနေပြည်တော်တရားရုံးမှာဒီနေ့ဆက်လက်စစ်ဆေးကြားနာပါတယ်ဒီနေ့မှာတော့အမှုဖွင့်တိုင်ကြားသူတရားလိုရဲမှုအောင်မျိုးလင်ကိုနှစ်ဖက်ရှိနေတကမေးခွန်းတွေမေးခဲ့ကြတယ်လို့ရှင်းနေတူကပြောပါတယ်ရှောင်းတန်နယ်တယောက်တည်းအပေါ်နောက်ထပ်တရားစွဲထားတဲ့လာဝကဥပဒေချိုးဖောက်တဲ့အမှုအတွက်တရားလိုလာရောက်တာမရှိဘဲခွင့်တိုင်တာမှုဒီကနေ့မစစ်နိုင်ပါဘူးနောက်တစ်ခေါက်ရုံချင်းကိုတော့လာမယ့်ဒီဇင်ဘာလ၂ရက်နေ့မှာစစ်ဆေးကြနာဖို့ရှိနေပါတယ်။နေရကြကျင်းပတဲ့အာရှဥရောပအေဆမ်ထိပ်သီးဆေးဥပွဲကိုမြန်မာဘက်ကကိုယ်စားလှယ်မပါဘဲဒီကနေ့စတင်ကျင်းပပါတယ်။လက်ရှိအာဆီယံအလဲကျဥက္ကဋ္ဌကမ္ဘောဒီးယားနိုင်ငံ UCB အွန်လိုင်းကကျင်းပတဲ့ဒီထိပ်သီးဆေးဥပွဲမှာသူတို့ဘက်ကကိုယ်စားလှယ်မတက်ရောက်နိုင်ကြောင်းမြန်မာစစ်ကောင်စီကကမ္ဘောဒီးယားနိုင်ငံကိုအသိပေးခဲ့တဲ့အကြောင်းအာဆီယံသတင်းအရင်းအမြစ်တွေကိုကိုးကားပြီးထိုင်းနိုင်ငံအခြေစိုက်ဘန်ကောက်ပို့သတင်းစာကဖော်ပြပါတယ်မြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်တပ်အကြီးအကဲဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုအာဆီယံထိပ်သီးဆွေးနွေးပွဲတွေမှာတက်ရောက်ခွင့်မပြုတော့ဘဲနိုင်ငံရေးပိုင်းကမဟုတ်တဲ့ကိုယ်စားလှယ်ကိုသာဒီလိုဆွေးနွေးပွဲတွေမှာလက်ခံမယ်ဆိုပြီးအာဆီယံခေါင်းဆောင်တွေအကြဆုံးဖြတ်ခဲ့ကြပြီးတဲ့နောက်မြန်မာဘက်ကလည်းအဲ့ဒီလိုကိုယ်စားလှယ်တွေကိုစစ်လွတ်တော့မှာမဟုတ်တဲ့အကြောင်းပြန်ခဲ့တယ်လို့သတင်းမှာဖော်ပြထားပါတယ်ခင်ဗျာဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှီဒါနဲ့ဗီယက်နမ်ဝန်ကြီးချုပ်ဖန်မင်ချင်းတို့နှစ်ဦးဗုဒ္ဓနေ့ကတိုကျိုမြို့မှာတွေ့ဆုံဆွေးနွေးခဲ့ကြတာမှာမြန်မာအရေးအပါအဝင်လုံခြုံရေးကိုဗစ် -19 အရေးကိစ္စတွေနဲ့နိုင်ငံပူးပေါင်းဆောင်ရွက်ရေးကိစ္စတွေကိုဆွေးနွေးခဲ့ကြပါတယ်။ဆွေးနွေးခဲ့ကြတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးတော့ဂျပန်ဝန်ကြီးချုပ်နဲ့ဗီယက်နမ်ဝန်ကြီးချုပ်တို့ပူးတွဲသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ကြပါတယ်ခင်ဗျာ။နိုင်ငံတကာကစိုးရိမ်မှုတွေရှိနေတဲ့ကြားမှာပဲဒုဟင်ဂျာဒုက္ခသည်နောက်ထပ်ရာနဲ့ချီပြီးဘင်္ဂလားပင်လယ်အော်ထဲကဘတ်စန်ချာကျွန်းစီကိုဘင်္ဂလားဒေ့ရှ်အစိုးရကဒီကနေ့ဆက်ပြီးတော့ရွှေ့ပြောင်းနေပါတယ်ဒုက္ခသည်ရွှေ့ပြောင်းရေးကိုကြီးကြပ်တဲ့ဘင်္ဂလားဒေ့ရှ်စတာဝန်ရှိသူရှမ်ဆုဒူဇာကရိုဟင်ဂျာဒုက္ခသည်369ယောက်ကိုရစ်တပ်သင်းပေါ်နဲ့ချစ်တကောင်းကနေဘတ်ဆန်ချာကျွန်းပေါ်ကိုပို့ခဲ့တာဖြစ်ပါတယ်အီရန်နဲ့နိုင်ငံတကာအမှုမြှုပ်ဆောင်ရေးအေဂျင်စီ IAEA ကြာပြီးခဲ့တဲ့အင်္ဂါနေ့ကဆွေးနွေးခဲ့ပြီးရလဒ်တွေအရနျူကလ িয়ার သဘောတူညီချက်အသေးရနိုင်တော့မယ်လို့အီရန်နိုင်ငံသားရေးဝန်ကြီးကသူ့ရဲ့ Twitter လူမှုကွန်ရက်မှာရေးပါတယ်ဒီနေ့လာနေတုန်းက IAEA ရဲ့ညွှန်ကြားရေးမှူးဟာအီရန်နိုင်ငံကိုရောက်ရှိသွားပြီးတော့အီရန်နိုင်ငံသားရေးဝန်ကြီးအီရန်နိုင်ငံရဲ့နျူကလ িয়ার အကြီးအကဲတို့နဲ့တွေ့ဆုံဆွေးနွေးခဲ့ကြပြီးတော့မှဒီအနာဂတ်မှာသူတို့ဆွေးနွေးမှုတွေဆက်လုပ်သွားမယ်လို့သတင်းထုတ်ပြန်ခဲ့ပါတယ်ခင်ဗျာ
တဲ့ရင်ကြကြောက်ကိုကိုဇော်ဝင်းလိုင်ပြောပြပေးခဲ့တာပါရှင်ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကမတ်ဆူမွန်ဖြစ်ပါတယ်ဇပိုင်းဆိုင်ရာအတန်ဖန်အင်ဂျင်နီယာကတော့ Nashwan Kelly နဲ့ BJ Elliot တို့ဖြစ်ပါတယ်ကျမကတော့အလိမ္မာပါဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားတော်တာဆင်ကြတဲ့အတွက်ကျေးဇူးတူ ထူးပဲတင်ပါရရှင်။ဒေါက်တာရှင်များနဲ့တကားမြမပြည်သူပြည်သားအားလုံးဘေးအန္တရာယ်ခတ်သိမ်းကင်းကင်းပြီးတော့လူရဆန္ဒပြေဝကြပါစေရှင်။
This program has come to you from the Voice of America, Washington.